Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်မေလ16ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ25 32နဲ့51အပြင်လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်တိုင်းပါ
ကျွန်တော်အောင်လင်ဟုတ်ပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အရှိန်အလယ်ပိုင်းဒေသဆိုင်ရာမူဝါဒနဲ့ပတ်သက်လို့သဘောထားကွဲပြားတာတွေရှိတဲ့အကြောင်းသမ္မတတော်နဲ့ထရန့်ကပြောလိုက်ပါတယ်မိသားစုအနေဖြင့်အမေရိကန်မှာလာရောက်ခြေချမဲ့သူတွေလူသားချင်းစာနာတဲ့အနေနဲ့နေထိုင်ခွင့်ပြုထားတာတွေကိုကန့်သတ်မဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်တစ်ချက်ကိုသမ္မတထရန့်ဒီနေ့ကြေညာဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မုံနဲ့အတူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရန်ကုန်တိုင်းဒဂုံမြို့စစ်တောင်ပိုင်းကအစ္စလာမ်ဘာသာဝင်တွေရဲ့ဝတ်ပြုဆူတောင်းတဲ့နေရာတစ်ခုတားဆီးခံရတယ်ဖတ်သက်ပြီး
တိုက်ခိုက်တဲ့အရမဝါဒီဒီကအစ္စလာမ်ကိုတိုက်နေတာမဟုတ်ပါဘူးခင်ဗျာသူတို့ကလေအစိုးရပြုတ်ကြရေးအတွက်လုပ်နေတယ်ဘာသာရေးကိုလူမျိုးရေးအတွက်အသုံးချနေတဲ့လူတွေဖြစ်ပါလေကျွန်တော်တို့ကစနစ်တန်ဖြစ်
ဘာသာပေါင်းစုံငင်းငင်းရေးဖွဲ့ကဦးအေးလွင်ပြောတော်တာဖြစ်ပါတယ်အပြည့်စုံကိုမချခင်မှာနားဆင်ရမှာပါဒါပြင်ဆရာတော်မင်းတုံညဗုဒ္ဓတက္ကသိုလ်နဲ့ VOA တွေးဆုံမေးမြန်းခန်းတခါထိုင်းမြန်မာနယ်စပ်မှာတရားမဝင်နေထိုင်ကြတဲ့မြန်မာနေရာလောက်ဖမ်းဆီးခံခဲ့ရတဲ့အကြောင်းပါဝင်တတိယကံလက်ပွေရာရှာဖွေရယူဖို့အတွက်ရောင်ကြီး3ပုံဖော်ဆက်တစ်မျိုးကိုဗြိတိန်နိုင်ငံမှာတီထွင်ခဲ့တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရှေ့လယ်ပိုင်းဒေသဆိုင်ရာမူဝါဒနဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေရှိတဲ့အကြောင်းနဲ့ဆက်လက်တင်းမာနေတဲ့အီရန်နိုင်ငံကလည်းမကြခင်ဆွေးနွေးကျင်တဲ့အကြောင်းပြောလာမှသိကြတယ်ဆိုပြီးအမေရိကန်သမ္မတတော်နဲ့ထရန့်ကပြောလိုက်ပါတယ်။အမေရိကန်တပ်ဖွဲ့တွေကိုတိုက်ခတ်ဖို့အီရန်နိုင်ငံကသတိကြပြင်ဆင်နေတယ်ဆိုပြီးအမေရိကန်အစိုးရတာဝန်ရှိသူတချို့ကမြင်နေကြပေမဲ့ဥရောပမဟာမိတ်တွေပါဝင်တချို့အစိုးရတာဝန်ရှိသူတွေကတော့အီရန်ဟာအမေရိကန်ရဲ့လုပ်ရက်တွေကိုသတိထားတုံ့ပြန်နေတာဖြစ်တယ်လို့သဘောထားရှိသူတွေရှိနေတဲ့အကြောင်း Washington Post နဲ့ New York Times သတင်းစာတွေရဲ့ဖော်ပြချက်တွေကိုသမ္မတထရန့်ကမှတ်ချက်ပေးပြောဆိုလိုက်တာပါ။ကိုပြရတဲ့သဘောထားမြင်တွေကိုပြောဆိုလာတယ်ရှိပေမဲ့နောက်ဆုံးဆုံးဖြတ်ချက်ကတော့သူကိုယ်တိုင်ပြည့်ပြည့်စုံစုံချမှတ်ခဲ့တဲ့အကြောင်းနဲ့တခြားလူတွေရဲ့အမြင်တွေသဘောထားမူအရာတွေကိုထည့်သွင်းစဉ်းစားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ကတော့အီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်တွေနဲ့ပိတ်ဆို့တံခတ်မှုတွေကိုရှော့ပေါ့ပေးထားတဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေမနစ်ကပဲနှုတ်ထွက်ထားတာပါ။အီရန်ဆိုရရဲ့အပြုတ်မှုတွေပြောင်းလဲလာအောင်ပြားပြေအနေနဲ့အီရန်ရဲ့ရင်းနှီးတင်ပို့မှုတွေနဲ့ဗန်လုံငန်းတွေပေါ်မှာလည်းအမေရိကန်ကတန်ခတ်မှုအသစ်တွေချမှတ်ထားပါတယ်။ UN နိုင်ငံခြားရေးဝန်ကြီးမိုဟာမက်ရာဗက်ဆာရစ်ကတော့အမေရိကန်ကပြားပြေမှုတွေတိုးမြင့်လာတာလက်ခံနိုင်စရာမရှိတဲ့အကြောင်းနဲ့အမေရိကန်ကနိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်သွားပြီးမြဲအီရန်ကတော့အတက်နိုင်ဆုံးထိန်းသိမ်းသိမ်းနဲ့ဆောင်ရွက်နေတဲ့အကြောင်းဒီနေ့ပဲပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုမှာမိသားစုဝင်ရှိလို့လာရောက်အခြေချခွင့်ရှိတာလူသားချင်းစာနာမှုအပေါ်အခြေခံပြီးနေထိုင်ခွင့်ပေးရာတွေကိုရှော့ချလိုက်မယ်။သမ္မတရဲ့လူဝင်မှုကြီးကြပ်ရေးအဆိုပြုချက်ကိုဒီကနေ့ကြေညာဖို့ရှိနေပါတယ်။နယ်စပ်လုံခြုံရေးကိုခိုင်မာစေမှာဖြစ်တယ်လို့အရေးချင်းရှိသူတွေကဦးစားပေးနေထိုင်ခွင့်ပေးမဲ့စနစ်ဖြစ်တယ်လို့အစိုးရအကြီးတန်းတာဝန်ရှိသူကပုတ်ထုံးနေတော့ကသတင်းတောက်တွေကိုကြိုတင်ရှင်းလင်းပြောပြခဲ့ပါတယ်။ Green Card နဲ့အမြဲတမ်းနေထိုင်ခွင့်ကိုတစ်နှစ်မှလူဦးရေ 1.3% ကိုခွင့်ပြုမှာဖြစ်ပေမဲ့အမေရိကန်နိုင်ငံသားတွေရဲ့မိသားစုတွေနဲ့လူသားချင်းစာနာမှုအကူအညီလိုသူတွေကိုဦးစားပေးမဲ့အစားအမေရိကန်အတွက်အကျိုးပြုနိုင်မဲ့အရေးချင်းရှိပညာတတ်တွေကိုထရန့်အဆိုပြုမဲ့စနစ်သက်ကဦးစားပေးသွားမှာဖြစ်ပါတယ်။လက်ရှိစနစ်အရအမေရိကန်မှာလာရောက်ခြေချခွင့်ပြုထားသူတွေက12ရာခိုင်နှုန်းကသူတို့ရဲ့အရေးချင်းကြောင့်ဖြစ်ပြီးတော့66ရာခိုင်နှုန်းကတော့အမေရိကန်မှာတရားဝင်နေထိုင်ခွင့်ရထားသူတွေရဲ့မိသားစုဝင်တွေဖြစ်ပါတယ်။သမ္မတအဆိုပြုတဲ့စနစ်သက်ပြောင်းရင်တော့အခြေချနေထိုင်ခွင့်ပြုသူတွေရဲ့58ရာခိုင်နှုန်းကအရေးချင်းရှိသူဒါမှမဟုတ်အလုပ်ရှင်တွေကအာမခံသူတွေဖြစ်ရမှာဖြစ်ပြီးမိသားစုဝင်ဖြစ်လို့နေထိုင်ခွင့်ပေးမဲ့သူကတော့33ရာခိုင်နှုန်းသာရှိတော့မှဖြစ်ပါတယ်။လူသားချင်းစာနာလို့နေထိုင်ခွင့်ပြုတာကိုလည်း22ရာခိုင်နှုန်းကနေ10ရာခိုင်နှုန်းကိုရှော့ချလိုက်မှာဖြစ်ပါတယ်။ DV Visa ကန်ဆမ်းမဲနဲ့လာရောက်အခြေချခွင့်ပြုတဲ့အစီအစဉ်ကိုလည်းလုံးဝဖျက်လိုက်မှာဖြစ်ပါတယ်။
ဆူရနိုင်ငံကတ်တုံးမြို့တော်မှာလူညွှန်းရေးတပ်ဖွဲ့တွေနဲ့ရုံးရင်းဆက်ကပ်ဖြစ်ရာကလူရှိဦးထက်မနေတန်ရရခဲ့ပြီးနောက်တနေ့မှာပဲအသွင်ကူပြောင်းရေးအစိုးရဖွဲ့စည်းရေးအယက်သဆန္ဒပြခေါင်းဆောင်တွေနဲ့ဆွေးနွေးမဲ့အစီအစဉ်ကိုအာဏာသိမ်းစစ်ကောင်စီကဆိုင်းငံ့လိုက်ပါတယ်။မြို့တော်ချက်ချန်လန်းတွေကအတားဆီးကိုဆန္ဒပြသူတွေဖယ်ရှားပေးဖို့ညှင်းဆန်ခဲ့တယ်လို့ပြည်တွင်ပြောဆိုခဲ့တဲ့ဗိုလ်ချုပ်ကြီးအက်ဒယ်ဖတာအဘန်ကပြစ်ခတ်မှုဖြစ်ခဲ့ပြီးနောက်ဆွေးနွေးမဲ့အစီအစဉ်ကို82နာရီကြာရွှေ့ဆိုင်းထားဖို့ဒီနေ့ပဲကြေညာလိုက်တာပါ။မြို့တော်က ဒါစီကိုတော့ဆူရနေကအာနာရှင်ကဟိုမာရဲ့ဘတ်ရှာရာလူကအဆင်ပြေဖို့တောက်ဆိုခဲ့တဲ့ထိုင်သွေးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့ပြီးခဲ့တဲ့လကစလို့ချထားခဲ့တာဖြစ်ပါတယ်။တမဟောင်းဘတ်ရှာကိုနှစ်ပေါင်း30ကျော်အုပ်ချုပ်မှုကိုဧပြီလ17ရက်နေ့မှာပဲစစ်တပ်ကအာနာသိအဆုံးတက်လိုက်ပြီးမဲ့ဆန္ဒပြသူတွေကတော့အဒါစီကိုမဖယ်ရှားသေးပဲအယတားစုအတရထံအာနာလွှဲပြောင်းပေးဖို့စစ်တပ်ကိုဆက်လက်တောက်ဆိုနေကြတာပါ။ဆူရနေကအာနာသိစကောင်းဆောင်နေနဲ့အယတာဆန္ဒပြခေါင်းဆောင်နေကြအသွင်ကူပြောင်းရေးအစိုးရတည်းရဲ့ဖွဲ့စည်းမဲ့ခြေကံမူပေါင်းတစ်ခုရေးဆွဲနိုင်အောင်ဆွေးနွေးညှိနှိုင်းကြဖို့လည်းသဘောတူထားတာဖြစ်ပါတယ်
။ယေမန်အစိုးရကြောထောက်နောက်ခံပေးနေတဲ့ဆာဒီအာရေဗျဦးဆောင်တဲ့ပူပေါင်းတပ်တွေကဆန္ဒမျိုးမှာဒီကနေ့ဇက်တိုက်၄ချောင်းတိုက်ခိုက်မှုကြောင့်6ရောက်ထက်မနည်းသေဆုံးသွားပါတယ်။တိုက်ခိုက်မှုတွေအတွင်းမှာမြို့ရဲကပြစ်မှတ်တချို့ထိခိုက်ခဲ့တဲ့အပြင်လူနေအိမ်တော်တော်များများလည်းပျက်စီးသွားပါတယ်။အီရန်ကထောက်ပံ့နေတဲ့ဟူသီတပုံတွေကဆန္ဒမျိုးကို2014ခုနှစ်ထဲကထိန်းချုပ်ထားတာပါဆာဒီအာရေဗျနိုင်ငံကရေနံပိုင်လိုင်းတွေအပေါ်အဝေးထိန်း drone ယာဉ်နဲ့တိုက်ခိုက်ခဲ့တယ်လို့ဟူသီတပုံတွေပြောကြားပြီးရပ်ပိုင်းကြမှာပဲအခုလိုလေကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တာပါရေနံပိုင်လိုင်းတွေအပေါ်တိုက်ခိုက်ဖို့အီရန်ကအမိန့်ပေးတာလို့ဆာဒီကာကွယ်ရေးဒူးဝင်ကြီးခါလစ်ဘင်ဆယ်မန်ကဆွဆွဲပြီးအကြမ်းဖက်ဝါဒအခြေခံတိုက်ခိုက်မှုဖြစ်တယ်လို့ပြောကြားခဲ့ပါတယ်တဆက်ထဲသတင်းကတော့ယေမန်နိုင်ငံအတွက်အရေးကြီးတဲ့ဟော်ဒိတာပင်လနီစိတ်ကန်းကနေဟူသီတပုံတပ်တွေဆုတ်ခွာသွားပြီလို့ယေမန်ဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကဗုဒ္ဓဟူးနေ့ကပြောပါတယ်အယ်ဟော်ဒေတာဆာလီဖ်နဲ့ရက်စ်အိုက်ဆာစိတ်ကန်း၃ခုကနေဟူသီတပုံအန်ဆာအလာတပ်ဖွဲ့တွေထွက်ခွာသွားပြီလို့အထူးတန်မန်မာတင်ဂရက်ဖစ်ကကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာပြောကြားခဲ့ပါတယ်။ဒါဟာ၄နှစ်ကြာပြီဖြစ်တဲ့ပြည်တွင်းစစ်မှာအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်လို့မြင်နေကြပါတယ
်။ VOA အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း၉နာရီကနေ၁၀နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကျန်းသာပြင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်နောက်ပိုင်းကဖမ်းဆီးခံထားတဲ့ကနေဒါနိုင်ငံသားများကိုနိုင်ငံတော်လျှော့ဝှက်ချက်လက်တွေခိုးယူမှုနဲ့တရားဝင်ဆွဲချက်တင်လိုက်ပါတယ်ကနေဒါနိုင်ငံသားတွေဖြစ်ကြတဲ့ Michael Kovac နဲ့ Michael Spavor တို့နှစ်ပတ်သက်ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူလူကန်းကဒီနေ့ပဲဘေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာကြီးညာလိုက်တာကြောင့်နှစ်နိုင်ငံကြားတင်းမာမှုတွေလည်းကြီးထွားလာနေပါတယ်တရုတ်နိုင်ငံရဲ့ဒီဇယ်ဥပဒေနဲ့အညီဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့တရားစီရင်စနစ်ပေါ်ကနေဒါနိုင်ငံကတာဝန်မဲ့တဲ့မှတ်ချက်ပေးပြောဆိုမှုတွေမလုပ်ဖို့ညှော်လင့်နေကြောင်းလည်းပြောခွင့်ရကပြောဆိုခဲ့တာပါဖမ်းဆီးမှုသတင်းနဲ့ပတ်သက်လို့တရုတ်နိုင်ငံကကြေညာခဲ့ပြီးနိုင်ပိုင်းကျမှာပဲကနေဒါနိုင်ငံရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့ဥပဒေမဲ့ဖမ်းဆီးမှုအဖြစ်အပြင်းအထန်ရှုတ်ချကြောင်းနဲ့ဖမ်းဆီးထားသူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်ကနေဒါနိုင်ငံသားနှစ်ဦးကိုတော့တရုတ်နိုင်ငံရဲ့အမျိုးသားလူမျိုးရေးကိုချင်းချောက်တဲ့လုပ်ရက်တွေနဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့ဒီဇင်ဘာလ10ရက်နေ့ကပဲတရားစီဖမ်းဆီးခဲ့တာပါ UN နိုင်ငံပေါ်အမေရိကန်ရဲ့ Facebook တံခတ်မှုတွေကိုချိုးဖောက်မှုနဲ့အမေရိကန်ကအလိုရှိနေတဲ့တရုတ်နည်းပညာလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နိုင်းဆန်အရာရှိလည်းဖြစ်တဲ့မောင်ဝမ်ဂျိုးကိုကနေဒါနိုင်ငံဗန်ကူးဗားလီစိန်မှာဖမ်းဆီးလိုက်ပြီးရပိုင်းတွင်မှာပဲကနေဒါနိုင်ငံသားနှစ်ယောက်ကိုတရုတ်နိုင်ငံကဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်
နိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတဲ့ကုမ္ပဏီတွေကနေထုတ်လုပ်တဲ့နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကိုအမေရိကန်ကုမ္ပဏီတွေမတုံ့ရလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအမိတ်ထုတ်ပြန်လိုက်ပါတယ်။ဗုဒ္ဓဟူးနေ့ညတုန်းကနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်နဲ့ထုတ်ပြန်ခဲ့တဲ့အမိတ်အရအမေရိကန်တယ်လီကောင်းလုပ်ငန်းတွေအနေနဲ့အမေရိကန်အစိုးရရဲ့ခွင့်ပြုချက်မရှိဘဲနိုင်ငံခြားကုမ္ပဏီတွေကဆက်သွယ်ရေးနဲ့နည်းပညာပစ္စည်းတွေကိုအသုံးပြုခွင့်မရှိတော့ပါဘူး။ဒီသမ္မတအမိတ်ဟာအမေရိကန်နဲ့ကုန်သွယ်ရေးတင်းမာမှုဖြစ်နေတဲ့တရုတ်ကုမ္ပဏီတွေအပေါ်တိုက်ရိုက်ပြစ်မှတ်ထားတဲ့အမိန့်အဖြစ်နဲ့လိလာသူတွေကသုံးသပ်နေကြပါတယ်။အထူးသဖြင့်မြန်နှုံးမြင့် 5G ကွန်ရက်ဖြတ်နဲ့ဆက်သွယ်ရေးပစ္စည်းကရိယာတွေထုတ်လုပ်ရောင်းချတဲ့နေရာမှာထိတ်တန့်ရောက်နေတဲ့ Huawei ကုမ္ပဏီကိုပြစ်မှတ်ထားတယ်လို့မြင်နိုင်ပါတယ်။ Huawei ထုတ်ဤပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကတဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့အမေရိကန်အစိုးရကအရင်တည်းကပြောကြားပြီး Huawei ပစ္စည်းတွေကိုအစိုးရနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာမတုံ့ဖို့တားမြစ်ထားတာပါအခုတော့အမေရိကန်ပုဂ္ဂလိကလုပ်ငန်းတွေဘက်ကပါအတုံးပြုလို့မရတော့အောင်ပိတ်ပင်လိုက်ပါတယ်သမ္မတအမေအရအမေရိကန်ပုဂ္ဂလိကလုပ်ငန်းတွေအနေနဲ့ဤပညာသုံးပစ္စည်းတွေနဲ့ပတ်သက်လို့စီးပွားရေးသဘောတူညီမှုတွေလုပ်ရင်စီးပွားကူးသန်းဝင်ကြီး Wilbur Ross အပြင်တခြားသက်ဆိုင်တဲ့အစိုးရဌာနတွေရဲ့ခွင့်ပြုချက်ရယူဖို့လိုအပ်ပါတယ် Huawei ဘက်ကတော့အလျှော့မပေးတဲ့အပြင်သူ့ရဲ့ပစ္စည်းတွေကိုတုံးမယ်ဆိုရင် ထောက်လန့်မခံစေရဘူးဆိုတဲ့အာမခံချက်လက်မှတ်ထိုးမယ်လို့ဟွာဝေဥက္ကဋ္ဌလျံဟွာကပြောကြားခဲ့ပါတယ်။သူ့ရဲ့ customer တွေအပေါ်အတင်းအကျပ်ထောက်လန့်ခိုင်းနေဆိုရင်သူ့ရဲ့လုပ်ငန်းကိုပိတ်ပစ်မယ်လို့လည်းအရင်ကပြောနေတာပါ။ဒါပေမဲ့တရုတ်နိုင်ငံမှာထုတ်ပြန်ထားတဲ့ဥပဒေတွေအရနီးပညာလုပ်ငန်းတွေအနေနဲ့တရုတ်အစိုးရကတောင်းဆိုရင်အချက်အလက်မှတ်တမ်းတွေကိုပေးရဖို့လိုပါတယ်
။ဟောင်ကောင်မှာ2014ခုနှစ်တုန်းကဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာဥဆောင်ခဲ့တဲ့ကျောင်းသားကောင်းဆောင်သူဖြစ်သူဂျော့ရှူအောင်ကိုအာဏာပိုင်တွေကထောင်ထဲပြန်ပို့လိုက်ပါတယ်။တခြားကျောင်းသားကောင်းဆောင်နှုတ်ဖြစ်တဲ့နေသင်လောနဲ့အလက်စ်ချောင်းလုံးနဲ့အတူဝန်ဟာ2014ခုနှစ်တုန်းကဟောင်ကောင်ဆိုးရရုံးချုပ်ဝင်တဲ့အတင်းဝင်ရောက်ရာကနောက်ဆက်တွဲထိတော်လှန်ရေးဖြစ်တင်ရှားတဲ့ဒီမိုကရေစီလှုပ်ရှားမှုတွေပေါ်ပေါက်ခဲ့တာပါ။ဟောင်ကောင်မှာလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပဖို့နှစ်လကြာတောင်းဆိုဆန္ဒပြပွဲတွေအတွင်းချက်ချာလမ်းမကြီးကိုလည်းပိတ်ဆို့ခဲ့ကြပါတယ်။ဆန္ဒပြပွဲတွေအတွင်းတပိတ်စကန်ကနေထွက်ခွာဖို့တရားရုံးမင်းကိုမလိုက်နိုင်မှုနဲ့ပြီးခဲ့တဲ့ဇန်နဝါရီလထဲမှာပဲသူ့ကိုထောင်နဲ့3လစီရင်ချက်ချခဲ့တာပါ။ဒါပေမဲ့လည်း6ရက်ကြာချုပ်နှောင်ခံခဲ့ရပြီးတော့အယူခံတင်မှုအမကန်နဲ့ပြန်လွတ်ပြေးထားတာဖြစ်ပါတယ်။အယူခံတရားရုံးကတော့ကြော်စုံမှုကြောင့်သူ့ကိုအလွန်ကျွံအပြစ်ပေးခံခဲ့ရကြောင်းခုခံချေဖားချက်ဟာအချိန်မြင့်လုံးဝမရှိလို့လွဲမှားတဲ့အမြင်သာဖြစ်ကြောင်းဆုံးဖြတ်ပြီးထောင်နဲ့အပြစ်ပေးဖို့စီရင်ဆုံးဖြတ်ခဲ့တာပါ။
American ပြည်ထောင်စု Missouri ပြည်နယ်မှာကိုဝင်သက်တမ်းသတင်းရှက်ပတ်ကျော်ရင်ကိုဝင်ဖြတ်ကြားခွင့်တားမြစ်တဲ့ဥပဒေချမ်းကိုအထက်လွှတ်တော်ကဒီကနေ့အတည်ပြုလိုက်ပါတယ် Republican အမတ်တွေအများစုလွှမ်းမိုးထားတဲ့ပြည်နယ်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေချမ်းအရကျမ်းမာရေးဆိုင်ရာအရေးပေါ်အခြေအနေဆိုရင်ချွင်းချက်နဲ့ကိုဝင်ဖြတ်ကြားခွင့်ပြုပေမဲ့ဆွေမျိုးသားချင်းတွေကြောင့်ကိုဝင်ရသူတွေမတင်းကျင်းခံရသူတွေကိုတော့ကိုဝင်ဖြတ်ကြားခွင့်မပေးပါဘူးဒီဥပဒေချမ်းကိုအောက်လွှတ်တော်ကအတည်ပြုဖို့တော့လိုပါသေးတယ်အမေရိကန်မှာအတင်းကျပ်ဆုံးကိုဝင်ဖြတ်မှုဥပဒေကိုအလဘားမားပြည်နယ်အုပ်ချုပ်ရေးမှူးကလက်မှတ်ထိုးအတည်ပြုလိုက်ပြီးနိုင်ပိုင်းအကြာမှာပဲမစ်ဆိုရီအထက်လွှတ်တော်မှလည်းဥပဒေချမ်းကိုအတည်ပြုခဲ့တာပါကိုဝင်တဲ့မိခင်ရဲ့ကျန်းမာရေးစိုးရိမ်ရလို့ဖြတ်ချတာကလွဲလို့ကိုဝင်ဖြတ်ချတာကိုတားမြစ်တဲ့အလဘားမားပြည်နယ်ဥပဒေအရကိုဝင်ဖြတ်ချပေးသူအနေနဲ့ထောင်နှံ69နှစ်ဒါမှမဟုတ်ထောင်နှံတသက်အထိချခံရမှာဖြစ်တယ်လို့ကိုဝင်ဖြတ်ချဖို့ကြိုးစားတဲ့ကိုဝင်ဆောင်တွေလည်းပြစ်ဒဏ်ချခံရမှာဖြစ်ပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမြတ်မွန်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းကနေကိုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အခြေအနေတပြိုင်တည်းနားဆင်နိုင်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေကိုထင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာရန်ကုန်တကုံမြို့တောင်ပိုင်းအစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုသ်ကာလအတွင်းတရားဝင်ခွင့်ပြုသတ်မှတ်ထားတဲ့ဝတ်ပြုစုတောင်းတဲ့နေရာတစ်ခုကိုလူအင်အား100ကျော်လောက်ကမေလ15ရက်ကဝင်ရောက်တားဆီးခဲ့တဲ့အတွက်ဝတ်ပြုစုတောင်းတာတွေကိုယာယီရဆိုင်ခဲ့ရပါတယ်။ဒါပေမဲ့ဒီကနေ့မှာတော့ဥပုသ်အပီဝတ်ပြုစုတောင်းမှုတွေကိုသက်ဆိုင်ရာမြို့နယ်အာဏာပိုင်တွေကအဲ့ဒီနေရာမှာပြန်လည်ခွင့်ပြုလိုက်တယ်လို့သိရပြီးရဲလုံခြုံရေးအစောင့်ချက်တွေပါချထားပေးမယ်လို့အာဏာပိုင်တွေကအာမခံတဲ့အကြောင်းသိရပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းနောက်ကူဇော်ထက်ကအပြည့်စုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
။အစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုံကာလအတွင်းမှာဖြစ်သွားခဲ့တဲ့ဖြစ်ရပ်မှုအလားတူဘာသာရေးလူမျိုးရေးအကြီးအကဲဖြစ်အောင်လှုပ်ဆောင်မှုတွေတိုးလာမှာကိုစိုးရိမ်မှုတွေတွေ့ရပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနိုင်ငံတကာမှာဝေဖန်ခံရတဲ့မြန်မာနိုင်ငံအတွက်ချက်ပြီးပုံရိပ်ကျစေမဲ့ကိစ္စဆိုပြီးတော့လည်းလူမှုကွန်ရက်တွေမှာရေးသားဝေဖန်နေကြပါတယ်။တကုံမြို့တဲ့မြောက်ပိုင်း106ရပ်ကွက်မှာရန်ကုန်တိုင်းဒေသကြီးအစိုးရခွင့်ပြုထားတဲ့အစ္စလမ်ဘာသာဝင်ကြီးရဲ့ဝတ်ပြုစုဆောင်ရနေရာကိုရဟန်းတချို့နဲ့လူရောက်တရာကျော်လောက်ကမေလ15ရက်ညနေပိုင်းလောက်ကအကြမ်းဖက်အင်အားသုံးပိတ်ပင်တားဆီးခဲ့ရကြောင်းမြို့နယ်အာဏာပိုင်ကြီးကဒီဝတ်ပြုစုဆောင်ရနေရာကိုယာယီပိတ်ထားလိုက်ရပါတယ်။ရန်ကုန်တိုင်းအစိုးရကဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်တာမရှိသေးပါဘူး။သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကတော့မကြခင်သတင်းထုတ်ပြန်သွားမယ်လို့ပဲညွှန်ကြားမှုဦးအောင်စံဝင်က VOA ကိုပြောပါတယ်။
အော်ကျွန်တော်တို့သတင်းထုတ်ပြန်ပေးမယ့်အစီအစဉ်တွေရှိလာနိုင်ပါတယ်ခင်ဗျာနော်ကျွန်တော်တို့ website နဲ့ Facebook မှာစောင့်ကြည့်နေလိုက်တော့ကျွန်တော်သတင်းထုတ်ပြန်ပေးမယ့်အစီအစဉ်ရှိလာပါတော့ခင်ဗျာနော
်ဝေးပြူရနေရာကိုအစိုးရရဲ့တရားဝင်ခွင့်ပြုချက်ရထားပေးမယ်မျိုးချစ်တွေဆိုပြီးအမိခံတဲ့လူအုပ်စုကဒုတ်တားကင်ဆောင်ပြီးနှောက်ယှက်ခဲ့ရဖြစ်ပါတယ်အကြောင်းပြချက်တည်တည်ကြကြမပေးဘဲအစ္စလမ်ဘာသာဝင်တွေအခုလိုစုပြီးဝေးပြူတာကိုခွင့်မပြုနိုင်ဘူးဆိုပြီးချိန်ရောက်ခဲ့ကြတာပါနေမီအေဂျင့်အောင်ထပ်ပိုင်းအာနာပိုင်အဖွဲ့ရဲ့ခွင့်ပြုချက်မရမချင်းဝေမပြုဖို့နေမီအာနာပိုင်တွင်နဲ့အစ္စလမ်ဘာသာဝင်တွေညှိနှိုင်းမှုယူထားပါတယ်။မြန်မာနိုင်ငံရဲ့ဘာသာရေးလူမျိုးရေးကိစ္စတွေနဲ့ပတ်သက်လို့နိုင်ငံတကာမှာပုံရိပ်ကောင်းပြန်ရအောင်ကြိုးစားနေချိန်မှာဒီလိုအဖွဲ့အစည်းလူတစုရဲ့လုပ်ရဟာနိုင်ငံအတွက်သာသနာအတွက်ပါညှို့ငဲ့စေရာဖြစ်နိုင်ကြောင်းဘာသာပေါင်းစုံငြိမ်းချမ်းရေးငြိမ်းချမ်းမြေတားရဲ့အမတ်ဒီအဖွဲ့ဝင်ဦးဝေးလွင်ကပြောပါတယ်။
တိုက်ထိုက်တဲ့အရမဝါဒီဒီကအစ္စလမ်ကိုတိုက်နေတာမဟုတ်ပါဘူးခင်ဗျာသူတို့ကလေအစိုးရပြုတ်ကြရေးအတွက်လုပ်နေတယ်ဘာသာရေးကိုလူမျိုးရေးအတွက်အတုံးချနေတဲ့လူတွေဖြစ်ပါလေကျွန်တော်တို့ကစနစ်တန်ဖြစ်အတုံးချခါရတာဖြစ်ပါလေခင်ဗျာ
နိုင်ငံမှာငြိမ်းချမ်းရေးရရှိဖို့ဆိုရင်အောက်ခြေပြည်သူတွေကြားဘာသာပေါင်းစုံကြားငြိ ညီညွတ်မှုရှိမှာပဲဒီမိုကရေစီစနစ်ကိုသွားနိုင်မှာဖြစ်ကြောင်းအင်ဂျင်မီဟိန်ယူမျိုးသမီးကွန်ရက်ကဒေါက်ကက်သလင်းသိန်းကအခုလိုပြောပါတယ
်။ဟိုခန်းစားမိတာတခုကတော့တဘာသာနဲ့တဘာသာညီညွတ်ဖို့လည်းအရေးကြီးတယ်။ကျွန်တော်တို့ငြိမ်းချမ်းရေးဖိုရမ်လေးဘာသာပေါင်းစုံချစ်ချင်းညီညွတ်ရေးဖိုရမ်လေးပတ်ောက်ပဲလုပ်လို့ပေါ့နော်။ဟိုအောက်ခြေမှာရှိတဲ့တာမန်လူန်းစားတွေညီညွတ်မှပဲအဆင်ပြေမှပဲကျွန်တော်တို့တကယ်နိုင်ငံရေးလေနိုင်ငံရေးမှာကျွန်တော်တို့လူချင်းနဲ့ဒီမိုကရေစီကိုတကယ်အမှန်ကန်ကိုရရှိနေပေါ့နော်
။တကုံမျိုးသစ်တောင်ပိုင်းမှာအစ္စလမ်ဘာသာဝင်16,000ကျော်ရှိရလို့သိရပြီးအခုနှစ်ရမဒန်ဥပုံကာလအတွက်ဝတ်ပြုစတောင်းမှုနေရာ15နေရာခွင့်ပြုဖို့အာဏာပိုင်တွေကိုတောင်းခံခဲ့ရလို့သိရပါတယ်။ဒါပေမဲ့3နေရာပဲရန်ကုန်တိုင်းအစိုးရကခွင့်ပြုပေးခဲ့ပြီးမနေ့ကညနဲ့တနေ့ကညလူအုပ်စုအခုလိုနှောက်ယှက်တာတွေကြောင့်3နေရာလုံးကိုယာယီပိတ်ထားခဲ့ရတာလို့အစ္စလမ်ဘာသာဝင်ရေးရာကောင်စီအတွင်းရေးမှူးဦးဝန္နရွှေက VOE ကိုပြောပါတယ်။ဒါပေမဲ့လည်းအခုနောက်ဆုံးအခြေအနေရတော့ဒီနေရာ၃ခုလုံးမှာပြန်လဲဝတ်ပြုဖို့ခွင့်ပြုခဲ့ပြီးလုံခြုံရေးချတာပြည်မယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှူးကနှုတ်အားဖြင့်ကြေညာလာရဲလို့ဦးဝေးလွင်က VOE ကိုပြောပါတယ
် VOE သတင်းတော့ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံဘက်ကသတင်းကိုအလဲမပေးခင်မှာဆရာတော်မင်းတုံညာနဲ့ VOE တွေ့ဆုံမြန်မာငန်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ရှိတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့ဘာသာကြားတွေအပေါ်ခွဲခြားဖိနှိပ်မှုတွေဟာအရင်ကရှိခဲ့တဲ့ဆက်အာဏာရှင်စနစ်ရဲ့သိုးမွေနဲ့သွေးထိုးလုံဆောင်မှုတွေကြောင့်လို့အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကိုကြွလာတဲ့မင်းတုံညဗုဒ္ဓတက္ကသိုလ်လိုလူသိများတဲ့ဆရာတော်ဦးအိတ်သရိယာကမိန့်ကြားပါတယ်ဆရာတော်မင်းတုံညကို VOE မြန်မာပိုင်းအစီအစဉ်အက်ဒီတာဦးကျော်စံသာကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ဦးဇင်းတို့ရဲ့ပြည်တွင်းထဲမှာအခုဖြစ်နေတဲ့ပဋိပက္ခတွေကဘာသာရေးကြောင့်ဖြစ်တာလားတခြားဘာအကြောင်းတွေအဓိကဟာတွေရှိလဲဆိုတာတွေကိုသူတို့ကမေးတယ်။ဥစဉ်အဲ့ဒီခါမှာဘာသာရေးကြောင့်မဟုတ်ဘူး။ဥစဉ်တို့ဘာသာဟာမြတ်စွာဘုရားကဒါဟောထားပြီးတာဖြစ်တယ်။မာတယတန်တိယဗုဒ္ဓမာယုတဧကဗုဒ္ဓမနုရခေဆိုတာမေတ္တာတုံးမှာနော်။ဒီတားတယောက်ပေါ်မှာမိခင်ရဲ့မေတ္တာမျိုးထားရလို့မျိုးအလုံးစုံသတ္တဝါတွေပေါ်မှာမေတ္တာထားရမယ်။မေတ္တာနဲ့စောင့်ရှောက်ရမယ်။ဒါဗုဒ္ဓရဲ့လမ်းစဉ်။ပါဏာတိပါဒဝေဒမတိဒိဋ္ဌကပရံတမာရိယာမိဆိုတာသတ္တဝါတွေအလုံးကိုမတက်ရဘူးလို့ဘုရားကပြောထားပြီးလားဖြစ်တယ်ဗုဒ္ဓရဲ့လမ်းစဉ်ဘာသာရေးလမ်းစဉ်အရာကဒီတတ်တာဖြတ်တာတွေကိုလုံးဝခွင့်မပြုဘူးဘာသာရေးရှုထောင့်ရမဟုတ်ဘူးဒါပေမဲ့နောက်ွယ်မှာဦးဇင်းတို့ကလည်းပြောခဲ့တဲ့ဦးဇင်းတို့နိုင်ငံမှာနှစ်ပေါင်း60ကျော်ကြာဖြစ်ခဲ့တဲ့စစ်အာဏာရှင်တွေရဲ့အမွေအစိုးတွေကြောင့်ဖြစ်သွားခဲ့တဲ့နောက်ွယ်ကလက်မဲကြီးရဲ့ပြဿနာတွေအများကြီးရှိတယ်အဲ့ဒါတွေကိုလည်းဦးဇင်းတမိုင်းကြောင်းနဲ့တို့ရှင်းပြတယ်ဒီတင်းမှာဦးဇင်းတို့ဖြစ်ပေါ်ခဲ့တဲ့ပြဿနာတွေပေါ့နော
်အခုမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်စီရင်တဲ့မှာအတော့ကိုဘာသာရေးလွတ်လပ်ခွင့်မရှိရဲဆိုရတဲ့စီရင်တဲ့မှာတော်လေးအောက်ဆုံးမှာပါနေပါတယ်အဲဆိုရတဲ့ထဲမှာဆိုတော့ထိဆုံးမှာပါလိမ့်မယ်ဟုတ်
ကဲ့အ
ဲ့တော့အဲ့ကိစ္စကိုရှင်းပြနေတဲ့ကာကွယ်ပြီးတော့ပြောရမယ့်အခြေအနေမျိုးကြုံခဲ့ပါလားခင်ဗျာအ
ဲသူတို့လည်းဦးဇင်းတို့ပြောပြပါတယ်ဦးဇင်းတို့ဘာသာအချင်းချင်းအရာကတော့အားလုံးလွတ်လပ်တယ်လို့ဦးဇင်းတို့ဘာလို့လဲဆိုအခုဆိုရင်ဦးဇင်းတို့ပြည်တွင်းထဲမှာဦးဇင်းကိုယ်တိုင်လည်းပဲဟိုခရစ်ယာန်နော်မွတ်စလင်ဟိန္ဒူဦးဇင်းတို့ဗုဒ္ဓဘာသာဘာသာရေးခေါင်းဆောင်တွေအားလုံးစုပေါင်းပြီးတော့ငြိမ်းချမ်းရေးဟောပြောတာတွေအတူတူဟောတာတွေဦးဇင်းတို့ပြည်တွင်းထဲမှာလုပ်နေကြတယ်အဲ့တော့ဦးဇင်းတို့ဒီဘာသာအရာနဲ့တယောက်နဲ့တယောက်ဟိုရိုက်ကြတယ်ဆိုတာထက်ပေါ့နောက်ွယ်ကမြောက်ပေးလို့တခြားပဋိပက္ခတွေကြောင့်ပဲဖြစ်တာပဲနော်ဒကာကြီးတို့လည်းသိတဲ့တိုင်ပဲဦးဇင်းတို့နိုင်ငံမှာဒီဘာသာပေါင်းစုံရှင်တွဲပြီးနေနေကြတာအများကြီးပဲဒါဦးဇင်းတို့စုလေနာမရေးဆိုရင်ကြီးအထင်ရှားပဲဟုတ်တယ်မလားဟိုတခြားကြောင့်အနေနဲ့တော့ဖြည့်ဆည်းခဲ့တာတယောက်နဲ့တယောက်ဟိုပရိပက္ခကြောင့်ဖြစ်တာမျိုးမရှိဘူးအဲ့ဒီခုနကပြောတယ်တွေးထိုးလုံးစုံမှုတွေကြောင့်ဦးဇင်းတို့နိုင်ငံမှာဒီပရိပက္ခတွေကဖြစ်နေကြရတာပေါ့
ဆိုတော့မူအနေနဲ့အတိုင်းပြည်မှာဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတာ
အဲ့ဒါတော့မဟုတ်ပါဘူးဦးဇင်းတို့လက်မခံပါဘူးဦးဇင်းတို့နိုင်ငံမှာအားလုံးခုနကပြောတဲ့ချက်ကြောင့်ရှိတဲ့ဟိန္ဒူကြောင့်ရှိတဲ့အကုန်လုံးလွတ်လပ်စွာသူ့အနေနဲ့သူကိုယ်ဝယ်နေကြတာပဲဒါနဲ့ပတ်သက်ပြီးတော့လည်းဥပဒေအရလည်းကန့်ထားတာတမစ်ထားတာဘာမှမရှိပါဘူးဦးဇင်းတို့ဘာသာဟိုနိုင်ငံရေးရှုထောင့်ရတော့ဦးဇင်းတို့ဘုံကြီးဒီကျောင်းနေကိုယ်တိုင်နဲ့အဖြတ်ခံရတာပဲ2000ခုမှရေးဆိုရင်ဒါငွေကြေးရန်ကျောင်းနေဝင်ပြီးအစည်းအခမ်းနဲ့တပုံစကန်းစီးလို့အစည်းခမ်းရတယ်2000ခုရှူဝါရောင်မှရေးဆိုရင်ဦးဇင်းတို့ဘုံကြီးကျောင်းနေ60နဲ့တကျောင်းချိတ်ပိတ်ခံရတယ်အဲ့တော့ပြောချင်တာအရာကတခြားဘာသာတစ်ခုတည်းတင်ဒီလိုဖြစ်တာမျိုးမဟုတ်ဘူးဒီခုနကပြောခဲ့တဲ့အာနာရှင်နေကျောင်းဘာသာတိုင်းဒါတူတူဖြည့်စည်တာကိုယ့်ရဲ့အတွင်းထဲမှာအရာလူတွေအရာကတော့ဒီအောင်နဲ့ဒီအောင်ခုနကပြောခဲ့တဲ့ဖြစ်စည်းချင်းနှမ်းမှုချင်းရတော့ဘာမှမရှိပါဘူ
းမင်းတို့ညာဗုဒ္ဓတက္ကသိုလ်လို့လူသိများတဲ့ဆရာတော်ဦးအိတ်သရိယာကိုဦးကျော်စံသာကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုလည်းအလှည့်ဖေးခြင်းပါတယ်ထိုင်းမြန်မာနယ်စပ်မဲဆောက်မဲလမတ်ပ ဖော်ဖရာမြို့နယ်တွေမှာမေလ16ရက်နေ့မနက်ပိုင်းမနက်6နာရီအချိန်ကစပြီးတော့ထိုင်းအစိုးရရဲ့ A3 စစ်စင်ရေးရက်ကွက်ဒီတိုက်ခိုက်နေမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေနဲ့လမ်းမပေါ်မှာတွာလာနေကြသူတွေကိုထိုင်းလာဝကနဲ့ထိုင်းရက်တပ်ဖွဲ့ပါဝင်ပူးပေါင်းပိတ်ဆို့စစ်ဆေးခဲ့ကြရမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသား200လောက်ဖမ်းဆီးခံခဲ့ရပါတယ်ဒီကြောင့်ပြည်စုံကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တက္ကရာရိုင်ထဲမှာလူရေ၅သိန်းတဲ့မနဲ့အလုလုကိုင်နေကြတာဖြစ်ပြီးတရားမဝင်နေထိုင်နေကြသူတွေလည်းအများအပြားရှိနေတာပါမေလ16ရက်နေ့တုန်းကတော့တက္ကရာရိုင်ထဲကမြို့နယ်သုံးခုထဲမှာထိုင်းအစိုးရကစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်မဲဆောက်မြို့မှာဒီနေ့တရားမဝင်မြန်မာလူကမာ100လောက်ဖမ်းခံရတယ်အဲ့ဒီလိုပဲမဲဆောက်မြို့တောင်ဘက်မှာရှိတဲ့ဖုတ်ဖရာမျိုးနဲ့မှာတရားမဝင်မြန်မာလူကမာ60လောက်ဖမ်းခံရတယ်။တပြိုင်နက်တည်းမှာပဲမဲဆောက်မျိုးမြောက်ဖက်မှာရှိတဲ့မဲဒမတ်မျိုးမှာတရားမဝင်မြန်မာလူကမာ40လောက်ဖမ်းခံရတယ်။အဲ့တော့မဲဆောက်ပါဝင်၃မျိုးနဲ့မှာတရားမဝင်မြန်မာရွှေပြောင်းလူကမာ200လောက်ဒီနေ့ဖမ်းခံရတယ်။အဲ့ဒါဘာဖြစ်လို့လဲဆိုတော့အဲ့ဒီနေရာမှာတီစဲဥပဒေအနေနဲ့ရှိနေစေဖြစ်တဲ့ X-ray operationတရားမဝင်နဲ့ငါကခန်းစီစစ်စီအရေးယူစီမံချက်ရဖမ်းလိုက်တာဖြစ်တယ်။ဖမ်းတဲ့သူတွေကတော့တက်ခရိုင်သူကြီးကြီးဂျူရိုကသလိုက်တာမာရခနာကောင်းဆောင်ပြီးတော့မူခင်းရဲတပ်ဖွဲ့နောက်မျိုးဆောင်မျိုးပိုင်အဆောင်တပ်ဖွဲ့နေသားဆောင်ရဲအဖွဲ့ထိုင်းတပ်မတော်လုံခြုံရေးဌာနနောက်ဒီအလုကမာဌာနအဖွဲ့ဆိုတာနေပြီးတော့ပူပေါင်းဖွဲ့တွေကနေခန်းစီတာဖြစ်တယ်ဒီစီမံချက်ကလွန်ခဲ့သောတစ်နှစ်ခွဲလောက်ကစပြီးတော့ရှင်းညာထားတဲ့စီမံချက်ဖြစ်ပြီးတော့ဆိုင်းနိုင်ငံမှာအခုချိန်ထိဒီအစ်ဇွေးစီမံချက်ကတည်နေသေးလို့ပြောလို့ရတယ်ပေါ့
ဖန်စီခံရသူတွေကတော့ထိုင်းဥပဒေအရ45ရက်ထိပြစ်ဒဏ်ကျခံရမှာဖြစ်တယ်လို့လည်းဆိုပါတယ
်ထိုင်းလောက်ကဥပဒေအရဘာသူဘာမှထောက်ထားမရှိတဲ့သူတွေက45ရက်တလာခွဲထောင်ဒဏ်သတ်မှတ်ခံမှာဖြစ်တယ်သို့တော်လည်းတလာခွဲအပြည့်နေရာရုံးထုံးစံမရှိပါဘူး
ဖြစ်တဲ့တချို့ကြက်ခံပြီးသွားရင်တော့တနေ့ကိုဘန်းငွေ900ပေးပြီးပြန်လဲလွတ်မြောက်တာတွေလည်းရှိတယ်လို့ဆိုပါရယ်ဒီအတွက်တရားမဝင်နေထိုင်သူတွေကတော့ဖမ်းဆီးလိုက်ပြန်လာလိုက်အလုလာလုလိုက်နဲ့သူတို့ဘဝရက်တည်ရေးအတွက်ထိုင်းနိုင်ငံထဲကိုဘလောက်ပဲဖမ်းဖမ်းဝင်လာနေစေဖြစ်ပါတယ်ထိုင်းနိုင်ငံထဲမှာမြန်မာလူသမား300ထက်မနည်းရှိနေပြီးတရားဝင်နေထိုင်နေသူတွေကတော့တသန်းလောက်ပဲရှိပါတယ်ရှင်
ထိုင်းခြေဆိုင်သတင်းတော်မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့လာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာနဲ့ပတ်သက်ပြီးတော့အတည်ပြုကြပါမယ်ခင်ဗျာ
သောတာရှင်များရှင်မြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတ်တန့်ရင်ဆိုင်တိုးပြီးဖမ်းဆီးအရေးယူခံရထိခိုက်မြင့်နာကြရတဲ့အဖြစ်တွေနဲ့ကြုံရလေရှိပါတယ်ငြင်းငြမ်းတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နင်းတယ်လို့အာဏာပိုင်တွေအပေါ်ပြစ်တင်ကြတာတွေရှိတယ်လို့ဆန္ဒပြသူတွေဘက်ကလည်းစီကံချိုးဖောက်ကြတယ်ဆိုပြီးတာဝန်ရှိသူတွေဘက်ကပြောတာတွေလည်းရှိပါတယ်။ငင်းငင်းနဲ့ဆန္ဒပြပွဲတွေမှာထိတ်တဲရင်ဆိုင်ရတဲ့အခြေအနေတွေကိုရှောင်ရှားနိုင်မှုအတွက်လှုပ်ရှားသူတွေဘက်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေဘက်ကပဲဖြစ်ဖြစ်လိုက်နာဆောင်ရွက်ဖို့ဘာတွေများလိုအပ်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းအချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။သရဆင်းနေနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါရစေ။ VOA ကနေခြားသောတွင်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတခါရော့ဗရိန်နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ရာဇဝတ်မှုကျူးလွန်သူတွေအုံပြုတဲ့လက်နက်တွေကနေတပ်သေးကလက်ပွေရရှာဖွေရယူတဲ့မှုကင်းစစ်ပညာရှင်တွေအတွက်ရောင်ကြီး3ပုံဖော်ဆက်တမျိုးကိုဗြိတိန်နိုင်ငံမှာတီထွင်နိုင်ခဲ့ပါတယ်။လောလောဆယ်သုံးနေတဲ့လက်ပွေဖော်နီးလန်းတွေကပြည်စုံကောင်းမွန်မှုမရသလိုဂွန်ဘတ်တို့ပြီး DNA နမူနာယူတာကလည်းလက်ပွေကိုပျက်စီးစေပါတယ်။အခုတီထွင်ထားတဲ့ရောင်ကြီး3ပုံဖော်ဆက်တစ်ကဒီခက်ခဲတွေကိုဘယ်လိုကျော်လွှားနိုင်လဲဆိုတာကို VOA သတင်းတော် Deborah Block သတင်းပေးပို့ထားပါတယ်။
ကိုရဲမင်းထွန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။ရာဇဝတ်မှုကျူးလွန်ရမှာအသုံးပြုခဲ့တဲ့ဓာတ်တစ်ချုံကိုစစ်ဆေးတဲ့အခါမှုခင်းဆေးပညာရှင်တွေကကော်ပါတဲ့တိတ်ကျိုးနဲ့မိအလင်းရောင်ကိုတုံးပြီးမြင်တာတဲ့လက်ပွေရယူရပါတယ်။ဒီလိုလုပ်တဲ့အခါလက်ပွေရကောင်းကောင်းမရနိုင်တဲ့အခက်အခဲရှိသလိုဒီအနေနမူနာယူတဲ့အခါမှာလည်းလက်ပွေပျက်စီးနိုင်ပါတယ်။အခုတော့နည်းပညာအသစ်တစ်ခုကများပို ော်ဖော်ထုတ်တဲ့အခါမျိုးမှာပါနိပညာတဲ့အကြောင်းကိုမှုခင်းဆေးပညာရှင် Vicky Burgeon ကအခုလိုပြောပါတယ
် If the current processes are notfit for purpose and won't deliver what we want forensically
အခုသုံးနေတဲ့နည်းလမ်းတွေကရည်မှန်းထားသလိုမဖြစ်ဘဲမှုခင်းဖော်ထုတ်ရမှာလဲလူရကိုစောင့်ကြည့်မပေးနိုင်ဘူးဆိုရင်ကျမတို့တခြားနည်းလမ်းကိုရှာရမှာပ
ါရောင်ချီသုံးပုံဖော်ဆက်နည်းလမ်းတွေကတော့အပြည့်အစုံမရှိတဲ့တပ်တွေကအထောက်အထားတွေကိုဖော်ထုတ်ပေးနိုင်ပါလိမ့်မယ်နော်တင်ဟမ်တက္ကသိုလ်နဲ့အတူပူးပေါင်းတည်ထင်ထားတဲ့အဲ့ဒီဆက်ဟာလက်ပွေပုံဖော်ခြင်းနဲ့အရာဝတ္ထုရဲ့မျက်နှာပြင်ရှင်မှာ irons ဓာတ်ပေါင်းကိုမိလောင်စေပြီးပုံရိပ်ကိုရယူနိုင်ပါတယ်တီထင်သူတွေကတော့ဒီဇက်ဟာစိတ်ချရသလိုလက်ပွေအမှတ်အသားကိုမပြည့်စည်စေနိုင်တဲ့အပြင်ရလက်တွေကလည်းတသမတ်တည်းရှိတယ်လို့ဆိုပါတယ်ဒီဇက်အစ်အကြောင်း Nottingham တက္ကသိုလ်ကသူတည်သည့် Nicola Stahl ကအခုလိုပြောပြပါတယ
် The machine detects a fragment of the substances from the fingerprint including the person's sweat from that
ဒီစက်ကအရာဝတ္ထုရဲ့နည်းနည်းပြန်ပေါ်ကဓာတုပစ္စည်းမျိုးစုံကိုပုံဖော်ရယူပြီးတော့ဒီဓာတုပစ္စည်းတွေဘယ်နေရာမှာတည်ရှိနေလဲဆိုတာကိုပြောနိုင်ပါတယ
်ဒီစက်ဟာတိတ်သေးငယ်တဲ့လက်ပွေရအစိပ်အပိုင်းတွေအပြင်လူချွေးကိုလည်းခြေရာခံရှာဖွေနိုင်ပါတယ်ခြေရာခံလို့ရတဲ့အဲ့ဒီဓာတုပစ္စည်းအထောက်အထားတွေကတဆင့်မြင်သာတဲ့လက်ပွေပုံသဏ္ဍာန်ကိုကွန်ပျူတာကဖော်ထုတ်ပေးပါတယ်ဒီနည်းလမ်းကလက်ပွေအမှတ်အသားရဖို့ခက်ခဲတဲ့ကြီးကွန်ကလို့လက်ပွေရာမျိုးကိုရှာဖွေဖော်ထုတ်ရမှာပေါ်ပြီးလွယ်ကူစေပါလိမ့်မယ်ဒီနီလန်းဟာလက်ပွေရအမှတ်အသားမူလပုံရိပ်ကိုမပြောင်းလဲစေတဲ့အပြင်ပုံတွေပွားရမှာလဲပုံရိပ်ကိုမပျက်စီးစေဘူးလို့ပြောပါရယ်ဒါပေမဲ့တီထင်သူတွေကဒီနည်းပညာသစ်နဲ့ရရှိတဲ့အထောက်အထားတွေကိုတရားရုံးကလက်ခံပါမလားဆိုပြီးစိုးရိမ်နေကြောင်းပါခင်ဗျာ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်ဒီမြန်မာပိုင်းကနေကြာသောရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့တန်လှမ်းပေးနေပါတယ်မကြာခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလောကအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာပါ VOA မြန်မာပိုင်းစီစဉ်2019ခုနှစ်မေလ16ရက်ဇာတ်ပတ်နေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့စီစဉ်တွေကိုတော့ line meter 25 30 နဲ့ 51 တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
ကျွန်တော်တို့အစဉ်အဆက်ထပ်ပြီးတော့တွေ့ဆုံဆွေးနွေးသွားမယ
်ဒီကြောင်းကိုတော့ပတ်စင်တိုင်းရင်သတင်းလောအစီအစဉ်မှာနားဆင်ရမှာပါဒီကနေ့ရဲ့ဒီတဲကမှအရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့မျက်လုံးဓာတ်မတည့်ရာရန်ကြီးအပိုင်းတွေကိုတင်ပြထားပါတယ်မျက်လုံးအလာဂျီလို့ခေါ်တဲ့မျက်လုံးဓာတ်မတည့်တာကိုစနစ်တကျကုသနိုင်ပြီးတော့ဖြစ်တာနည်းအောင်နဲ့ပြန်မဖြစ်ရအောင်လဲကာကွယ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီမျက်လုံးဓာတ်မတည့်ရာရန်တာကိုဘယ်လိုကုသနိုင်ပြီးတော့ဖြစ်တာနည်းအောင်ပြန်မဖြစ်ရအောင်ဘယ်လိုမျိုးကာကွယ်နိုင်ပါသလဲဒီကြောင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအရေးပြားထူးခုဆရာဝန်ကြီးဒေါက်တာစိုးဝဲဦးကိုခိုးမင်းကမေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
โอเคရေရစစ်စုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီမျက်လုံးအလာကြီးလို့ခေါ်တဲ့ဒီဓာတ်မတည့်တာကြောင့်ပေါ့နော်ဆရာမျက်လုံးရရတဲ့အကြောင်းကိုပြောတဲ့အခါမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဘာကြောင့်ဖြစ်ရလဲဒီဖြစ်ရတဲ့အကြောင်းရင်းတွေနောက်လက္ခဏာတွေနဲ့ဒီဖြစ်လာလို့ရှိရင်ဒီလက်တလောပေါ့နော်ဟိုမျက်လုံးကိုပုတ်မိတာမျိုးတို့နောက်ဘလို့ဆေးလိမ့်တာတဲ့နဲ့ဆိုတာမျိုးတွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာကြီးဒီတစ်ခါတော့ဆရာကြီးဒီမျက်လုံးကိုစနစ်တကျကုသနိုင်မှုအကြောင်းကိုအသေးစိတ်ပြောမှဖြစ်ပါတယ်ဆရာအဲ့ဒါအပြင်ဒီဖြစ်တာနဲ့အောင်နောက်ပြန်မဖြစ်အောင်လုပ်နိုင်တဲ့နည်းတွေကိုပါထည့်ပြမှဖြစ်တဲ့အတွက်ကုသမှုနဲ့ပတ်သက်ပြီးတော့စပြောပြပေးပါလားဆရာကြီးအ
ဲကုသမှုကတော့အဲ့ဒီဖြစ်တတ်တဲ့ဥစ္စာကိုကိုသိတယ်ဆိုရင်အဲ့ဒါနဲ့ထိတွေ့မှုရှောင်လိုက်ဖို့ဒါမှဆက်ဖြစ်နေတာရပ်သွားမယ်အဲဖြစ်ပြီးသားဥစ္စာအတွက်ဆိုရင်တော့အဓိကအနေနဲ့ဒီမျက်လုံးတွေကိုထည့်တဲ့အဆက်ချစီခေါ်တာပေါ့နော်အိုက်ဒရော့ပေးပေါ့အဲ့ဒီဆက်ချံစီးတွေမှာအရာပြောက်စီးတို့အယောင်ကျစီးတို့ခုနပြောတဲ့မတ်ဆဲစီးကိုထိန်းနေစီးတို့အဲ့ဒါတွေပါဝင်တယ်အဲ့ဒါဆိုရင်မတ်ဆဲစီးကထုတ်လွှတ်တာတွေရပ်သွားလိမ့်မယ်အလာဂျီတက်တာလိမ့်မယ်အဲ့ဒါနဲ့အဓိကကုတယ်နောက်တခြားသုံးတဲ့ဆေးရည်တွေလည်းရှိတယ်မျက်စင်းနဲ့ထည့်တဲ့ဥစ္စာမျိုးမျက်ရည်ကျူပုံမျိုးဆေးရည်တွေပေါ့ဘာမှမပါဘူးမျက်ရည်ပုံမျိုး lubrication ခေါ်တဲ့ချောမွေ့နေအောင်လုပ်ပေးတာပေါ့အဲ့ဒါတွေထည့်ပြီးမျက်လုံးထဲကမတည့်တာတွေကိုရင်နဲ့ရှင်းထုတ်တဲ့ပုံစံမျိုးပေါ့နော်နောက်တစ်ခါตัวမျက်လုံးလည်းဆူဆွစီတယ်
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောကုသနိုင်တဲ့အနေအထားတွေရှိသေးလားဆရာ
နောက်တစ်ခါဟိုသွေးကြောတွေကျယ်နေတဲ့အတွက်ညည်းရဲနေတဲ့အတွက်သွေးကြောကျင်းတဲ့ဆေးရည်ပေါ့ဒီ congestion လို့ခေါ်တယ်အဲ့ဒီကောင်တွေလည်းညစ်စင်းနေနေရှိတယ်အဲ့ကောင်တွေကညရာရော့စီတယ်ဒါပေမဲ့အကြရှိသုံးလို့တော့မကောင်းဘူးပေါ့နော်အဲ့တော့ဒီလိုမျိုးရှိတဲ့မျိုးထဲမှာဘယ်လိုအားမျိုးသုံးရမလဲဆိုတော့ဆရာကလက္ခဏာတွေကြည့်ပြီးတော့သုံးဖြတ်တာဖြစ်ပါတယ်နောက်တစ်ခါအဲ့ဒါနဲ့မှပေါ်ဖြစ်တာဆိုတဲ့ပိုလည်းမြန်မြန်ပြောင်းအောင်ဆိုရင်တောက်ဆေးတွေလည်းသုံးသက်တယ်တောက်ဆေးတွေကလည်းအဲ့လိုလေဒီအရာပြောက်ဆေးတွေပေါ့အရာပြောက်ဆေးတွေကအဲ့မတ်ဆဲဆီကိုထိန်းတာပေါ့နောက်တစ်ခါရောင်တဲ့အတွက်အရောင်ကျဆေးအဲ့ဒါကြီးလည်းပေးတတ်တယ်အဲတခုရှိတာကတော့အရာပြောက်ဆေးတောက်တယ်ဆိုရင်ဒီအိမ်လိုက်တာကမျိုးလုံးပူခြောက်သွားတာတွေတော့ဖြစ်တတ်တယ်အဲ့ဒါကြောင့်မို့လို့ပေးရမလားမပေးရဘူးလားဆိုတော့လိုအပ်တယ်လို့ကြည့်ပြီးပေးရတာပေါ့နော်ဒါကတော့အဓိကပါအဲ့ဒီအခါမှာဒီ allergy မှာပိုဆိုးတယ်ပိုးဝင်တယ်ဒါမျိုးဆိုရင်တော့ဆရာဝန်ကလိုအပ်ရင်ပိုးသက်ဆေးကို steroid လို့ခေါ်တဲ့ဒီ cortisone ဆေးတွေကျွန်တော်လည်းပေးတတ်တယ်အဲ့ဒါဒီလည်းဆေးရည်အနေနဲ့အဓိကပေးတာပါတကယ်တော့တောက်ဆေးတွေဆိုရင်တော့လိုမှပဲပေးတာပေါ့နော်အဲတကယ်လို့မျိုးလုံးတည်းမဟုတ်ပဲနဲ့မျက်ခွန်ရည်ပြားအဲ့လိုမျိုးမျက်ကွန်အပေါ်မျက်ကွန်မျက်လုံးတဝိုက်ဒီအတွက်ရာအလာဂျီဖြစ်တယ်အဲ့နေရာတွေမှာပါရာနာတွေမတည့်တာတွေဖြစ်နေတယ်ဆိုရင်တော့လိန်စီခရင်လေးတွေကိုအဓိကပေးတယ်အဲ့အဲ့မှာမှာတကမျက်လုံးကပါးလွှာတဲ့နေရာဖြစ်တဲ့အတွက်ကြောင့်မလို့ပြီးတဲ့ဆီကအပြော့ဆုံးဖြစ်ရမယ်ဆိုတာကိုပြင်းအားကိုအထူးကြိုးစားပြီးပေးရပါတယ်အပြော့ဆုံးကိုသုံးရမယ်ပြီးရင်လိန်ရင်လည်းရက်အနည်းငယ်ပဲနေ့ရက်3ရက်လောက်ဆိုတက်တာသွားကြတဲ့အတွက်ကြာကြီးလိန်လို့မရဘူးအဲ့ဒါဒီတွေကိုလည်းမှားရမယ်အဲဒါရီနဲ့ပဲကောင်းတော့ကြတာများတယ်အဲ့တော့ထိုးသေးလို့မလားဆိုပြီးတော့လေမေးကျင်မေးလို့ရတယ်အဲ့တော့ဟိုနောက်ဆုံးကြတော့မှတိတ်ရှာရှာပါမမသုံးတာပါထိုးသေးတယ်ဟာလေလိန်သေးတောက်သေးနဲ့မရမှဒါမှမဟုတ်ကြာကြီးတိတ်ဆူရွာတော့မှထိုးကြတယ်အဲဒါနဲ့ရှာရှာပါမတချို့မျိုးလုံးလာကြီးရပြင်ပြန်ဖြစ်နေပြီးတော့လာတော့ကြာကူရတဲ့ဟာမျိုးတွေလည်းရှာရှာပါပါတော့ဖြစ်တတ်တယ်ဗျ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီအချိန်မှန်ပေါ့နော်မျက်လုံးအလာကြီးဖြစ်တာကရော
အချိန်မှမျက်လုံးအလာကြီးဖြစ်တာလည်းရှိတယ်တချို့လူတွေပေါ့ ဟိုရာသီချိန်လိုက်ပုံမှန်မျိုးလုံးလာကြည့်တယ်အားဒီချိန်လို့ပြည်မနေ့ကလည်းဒီချိန်ပဲဒီနေ့လည်းဒီချိန်ပဲအဲ့ဒါကြတော့သူ့ကိုလာချေပြန်လုံးရောက်နာလို့ခေါ်တယ်လာချေကွန်ဂျန်ဒီဗိုက်ဒစ်ပေါ့နော်မြေသားဖြူနေရာမှာရောက်အောင်လာကြည့်တော့ဘာကြောင့်လဲဆိုအဲ့ဒါတွေကများသောအပြင်သစ်ပင်တို့မျက်ပင်တို့အပင်မျိုးစုံရဲ့ဒီဝုံမုံကြီးကြောင့်ဖြစ်လာဗျပင်ဆိုတာကရာသီချိန်လိုက်ဝုံမုံကူးတ
ဒီမှာအလာကြီးဖြစ်တာပဲဒါမှမဟုတ်အဲ့လိုမျိုးဖြစ်တဲ့အချိန်ဆိုရင်အဲ့လိုဝုံဝုံကူတဲ့အချိန်ကိုပြင်းနေကြအချိန်ဆိုရင်ညလုံးကာကွယ်ပေးဖို့လိုတယ်ဒါမှမဟုတ်ဖြစ်တဲ့အချိန်ဆိုရင်မင်းထွက်တာလျှော့ရမျိုးလို့နောက်တစ်ခါနေကမျက်မှန်တက်တာမျိုးလို့နေကမျက်မှန်ဆိုရင်ခက်ကြီးကြီးပေါ့ဗျာဘောအောက်ရောမျိုးလုံးတော့ကိုကောင်းကောင်းလေးအုပ်တဲ့နေကမျက်မှန်တက်တာမျိုးလို့အဲ့လိုမ
လုံးနဲ့နေလန်းနေရောရှိလားဆရာကြီ
းရှိပါတယ်သူကကိုကတော့စုံတော့လူမျိုးမျိုးလုံးဖွင့်ပြီးတော့စိတ်ကိုဖွင့်ပြီးတော့စွတ်စွတ်ဆန်းဆန်းလေးနေရမှာပေါ့နော်အိမ်ထဲမှာဖြစ်တတ်တဲ့ဟာရှိတယ်ပရမတ်လည်းပြောခဲ့တယ်ခုံမုံနေအမုံနေတော့မိုးလို့ခေါ်တဲ့အိမ်တွင်းမှာမှုလေးတွေဥမာနိုင်ငံကြီးဆူဆွတဲ့နေရာတွေမှာမှုလေးတွေရှိတယ်နောက်တစ်ခါတည်းအိမ်မွေးကိစ္စနဲ့အမုံလေးအမွေးလေးသေးလေးအဲ့ကရေကဖြစ်တတ်တယ်ဒါမှမဟုတ်ဆိုရင်တချို့ဆိုရင်အဲ့ဓာရင်းနဲ့ဆိုရင်ဖြစ်တာပြတ်တော့ပြဲလိုက်ပြောင်းလိုက်ပြင်းလိုက်ပြောင်းလိုက်ဖြစ်တယ်အဲဒါမှမဟုတ်ခွေးရီကြောင်တွေကိုဆိုရင်ဖက်တာတို့နန်းတာတို့အိတ်ခန်းထဲမှာခေါ်သိတာတို့အဲ့ဓာမျိုးလေးတွေကိုရှောင်သိနေဗျအဲဒိဋ္ဌာန်တွေကိုကန်ပြီးလက်ကအခမသိရင်ပုမိတာတဲ့အတွက်ကိဋ္ဌာန်ကိုကန်ပြီးလက်ပြန်ဖေးရမယ်နောက်တစ်ခါခွေးရီပါရင်းနဲ့ကန်ပြီးပါပြီးဝတ်စားတွေကိုလည်းမှန်မှန်လေးပြရမယ်နော်လိမ့်နေအမိကတ်တွေအလောက်ကုန်နေကြောင်းဖြစ်တတ်တယ်ဆိုရင်လည်းအဲ့ဒီပစ္စည်းတွေကိုလဲပေးရမယ်ဥမာတိုးပတ်ဆိုရင်လည်းလဲပေးရမယ်အဲ့ဒီမျက်တောင်ကော့စည်းတွေပါလေးတွေဆိုရင်လည်းလဲပေးရမယ်သူများနဲ့ဒါရှယ်သုံးလို့မရဘူးနောက်တစ်ခါဖုံမှုနေကြောင်းလို့လာကြည့်ဖြစ်တယ်ချင်းနေဆိုရင်တော့ဒီအဲ့ရခင်းတွေကောင်းစုတွေဆောင်းတွေကိုဒါမှန်မှန်လဲပေးရမယ်ရည်နှင်းနဲ့ပြုတ်လျှော်နော်ကျမ်းမြေကိုရေသားအဝတ်နဲ့ mop လုပ်တယ်ခေါ်တာပေါ့အမှန်မှန်တိုက်ပေးရမယ်တန့်ရှင်းလုပ်ပေးရမယ်ဒီပစ္စည်းလဲရမျိုးမလုံးနဲ့ဒီပစ္စည်းလဲရင်ဖုံနေမှုံနေလွင့်နေပူဆိုးတတ်တယ်အဲ့တော့တိတ်သွားအောင်လို့ရေပန်းတိုက်တာမျိုးကကောင်းတယ်အဲ့လိုမျိုးနေနဲ့ကျမ်းတိုက်ပေးရမယ်မှန်မှန်လုပ်ပေးရမယ်နောက်ဆုံးကတော့အဲ့မိုးပေါ့အဲ့မိုးဆိုတဲ့ဥစ္စာလည်းအဖြစ်များတယ်ဒါကကိုကမသိဘူးပေါ့နော်ဥမာကမုန်းပင်လေးကိုကအိမ်ထဲမှာစိုက်တယ်ဆိုရင်ခြေလောင်းတယ်ခြေလောင်းတဲ့အခါမှာဆူဆူကရှိနေပြီးတော့အပင်အဲ့မှာအိမ်ထဲမှာလေးရှိနေတတ်တယ်ဆူပြန်တဲ့နေရာတွေမှာရှိနေတတ်တယ်အဲ့တော့အဲ့ဒီလိုမျိုးဟိုနောက်တစ်ခါအစားအသောက်တွေမှာမှုတင်းရင်တွေ့ရတယ်လို့မျိုးပေါ့ဗျာအဲ့ဒီမှုလေးတွေကရေချိုးခန်းတွေမီးဖို့ပေးစင်အဲကွန်ဆာတာတွေမှာတွေ့ကပ်နေတတ်တယ်အဲ့လိုမိုးရစီကိုမျိုးဆူလိုက်ချောင်းလိုက်ချင်းကြရင်ပူဆူရဲဒါမှမဟုတ်အဲ့လိုအချိန်ကြရင်တန့်ချင်းကိုခါတိုင်းတဲ့အချိန်များပူလုပ်ပေးရမယ်နောက်အဲကွန်စကားတွေမှာဆိုရင်ဒီမှုမဝင်တဲ့လေစစကားတွေပြောင်းတက်ပေးရမယ်အဲ့ဒါမျိုးဆိုရင်တော့ပူပြီးတော့ကောင်းပါတယ်ပြန်ဖြစ်တာကိုလည်းရော့နိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ကောမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းတော်အစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးသွားပါမယ်။ဒီမတိုင်ခင်တော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဒီ NLD အစိုးရရဲ့အမျိုးသားမဟာဗျူဟာပညာရေးစီမံကိန်းဟာလူတိုင်းအကျုံးမဝင်တဲ့ပညာရေးစနစ်ဖြစ်တယ်လို့ဆိုပေမဲ့လက်နက်ကိုင်ပဋိပက္ခဒေတာကအကြောင်းတွေမပါဝင်ပဲဖြစ်နေတာတွေ့ရပါတယ်။ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။တိုင်းနာလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့ NLD အစိုးရရဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းနာပညာရေးကိစ္စကိုပေါ်ပြခြင်းမရှိတာဟာသင်ရှားတဲ့အသွင်လက္ခဏာတစ်ခုလို့ဖြစ်နေပါတယ်။စာမျက်နှာ300နီးပါးရှိတဲ့ NLD ရဲ့လူတိုင်းအကျုံးဝင်တဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းနာပညာရေးကိုဆွေးနွေးထားတာမတွေ့ရပါဘူး။အခန်း30မှာကျောင်းပြင်ပနဲ့တသက်တာပညာရေးကိုပေါ်ပြတာဟာအနည်းစားဆုံးဖြစ်နိုင်ပါတယ်။လက်ရှိပညာရေးစနစ်သည်တင်သူအလုံးဤလိုအပ်ချက်နှင့်ကန့်ညီမှုအားနည်းနေသည်လို့သာပေါ်ပြထားပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာနိုင်ငံသားအားလုံးရဲ့ရည်မှန်းချက်အထူးသဖြင့်တိုင်းရင်းသားလူမျိုးအသီးသီးရဲ့ရည်မှန်းချက်တွေပါဝင်သင့်တယ်လို့ပညာရေးပါရဂူဒေါက်တာသိန်းလွင်က2019မှာထုတ်တဲ့စာရန်တစောင်းမှာပေါ်ပြပါတယ်ခေါင်းဆောင်တဦးသို့မဟုတ်အစိုးရတရက်ရဲ့ရည်မှန်းချက်ကို တိုင်းသားလူမျိုးအားလုံးကအကောင့်ထဲပေါ်နေရတာမျိုးအားနိုင်ငံသားတွေရဲ့လူရင်းစန္ဒနဲ့မကိုက်ညီဘူးလို့ဆိုပါတယ်လက်နက်ကင်ပရိပခဖြစ်ပွားတဲ့ဒေတာကပညာရေးတင်ကြားမှုကိုထည့်သွင်းဖော်ပြခြင်းမပြုတာဟာပညာရေးမဟာဗျူဟာစီမံကိန်းရဲ့အားနည်းချက်တစ်ခုဖြစ်ပါတယ
်ပရိပခဖြစ်ပွားရဒေတာကပညာရေးအခြေအနေကိုကာလအတော်ကြာသုတေသနလုပ်ခဲ့ကြတဲ့ဒေါက်တာအက်စလီဆောက်နဲ့ပမောက္ခမာရီလောရိုကလည်းတိုင်းသားပညာရေးနဲ့ပဋိပက္ခအကြောင်း2016မှာစာတမ်းထုတ်ပြပါတယ်ပဋိပက္ခဖြစ်တဲ့ကချင်မွန်နဲ့ကရင်ဒေသကတိုင်းသားပညာရေးအခြေအနေကိုကွင်းစင်လေ့လာပြီးရေးသားထားတာပါမြမယဉ်ကျေးမှုဒလေးကိုအဓိကထားပြီးမြမမှုပြုတဲ့တင်ယိုးညွှန်းနှန်းတွေဟာဒေသဆိုင်ရာလိုအပ်ချက်နဲ့မကန့်ညီတာကြာပြီးဖြစ်ပါတယ်တိုင်းသားကလည်းကိုယဉ်ကျေးမှုနဲ့ဘာသာစကားကိုထိမ့်သိမ့်ဖို့အခက်ခဲကြကကြိုးပမ်းကြပါတယ်ဒါကြောင့်မြန်မာပြည်မှာအစိုးရလက်အောက်ခံမဟုတ်တဲ့တိုင်းသားပညာရေးဌာနတွေရှိပါတယ်။တိုင်းသားအဖွဲ့အစည်းတွေဟာပညာရေးကိုတံပိုးထားကြပါတယ
်။တိုင်းသားပညာရေးမှာအစိုးရကြီးနဲ့လက်ပတ်တဲ့အကြောင်းကနေအစိုးရအကူအညီလုံးဝမပါတဲ့အကြောင်းအထိအမျိုးမျိုးရှိပါတယ်။အစိုးရကအသုံးပြုပေးတဲ့အကြောင်းမှာဆရာနဲ့သင်ယူကိုအယက်သားအဖွဲ့ကထောက်ပံ့တာမျိုးရှိပါတယ်။တိုင်းသားလက်နက်ကိုင်ကြီးစိုးတဲ့ဒေသကအစိုးရအကြောင်းကိုအယက်သားနဲ့တိုင်းရင်းသားအဖွဲ့တွေကပံ့ပိုးကူညီတာမျိုးလည်းရှိပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွဲလုပ်တဲ့ရုံးတော်အကြောင်းမျိုးဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အုပ်ချုပ်ပေးမယ်။အစိုးရတင်ယုံညွန်းတန်းကိုတုံးတဲ့အကြောင်းတွေကချင်နဲ့မွန်ပြည်နယ်မှာရှိပါတယ်။ဒီအကြောင်းကိုပြီးတဲ့သူတွေဟာနောက်ပိုင်းမှာစာဖွဲ့ဝဲဝင်ပြီးအစိုးရအကြောင်းကိုပြောင်းနိုင်ပါတယ်။တိုင်းသားလက်နက်ကိုင်နဲ့ရပ်ပက်တွေဖွဲ့ထားတဲ့အကြောင်းတွေကိုတော့အစိုးရကအတိအမှန်မပြုပါဘူး
။အရပ်ပက်အဖွဲ့အစည်းကဖွင့်တဲ့တိုင်းသားအကြောင်းတွေဟာတိုင်းသားဘာသာစကားသုံးတဲ့တင်ညိုးညွှန်းနှံ့တဲ့တီးကြားတင်ကြားနည်းကိုသုံးပါတယ်။ဒီအကြောင်းမျိုးကိုအစိုးရကအတိအမှန်မပြုလို့အကြောင်းမပြောင်းနိုင်ပါဘူး။နိုင်ငံခြားတင်ညိုးအသုံးပြုတဲ့အကြောင်းမျိုးကချင်နဲ့ကရင်ပြည်နယ်မှာရှိပါတယ်။ခရစ်ယာန်သာသနာပြုအကြောင်းတွေဖြစ်လို့အကြောင်းဆက်တက်ခြင်းရင်နိုင်ငံခြားကိုထွက်ပြီးတင်ကြတဲ့နီးလန်းသာကြမ်းပါလေ။လူရည်မှာကျောင်းမှာတိုင်းသားဘာသာစကားနဲ့ယဉ်ကျေးမှုကိုတင်ကြတာမျိုးရှိပါတယ်။အစိုးရကျောင်းမှာပုံမှန်စာသင်မှုရန်နာတဲ့အခါတင်ကြတဲ့နွေရည်တင်နှန်းဖြစ်ပြီးအရက်သားနဲ့ဘာသာရေးအဖွဲ့အစည်းတွေကထောက်ပံ့ပါလေ။လက်နက်ကန်ပဋိပက္ခနဲ့ငင်းငင်းရေးအခြေအနေကိုလိုက်ပြီးတိုင်းသားပညာရေးပြောင်းလဲနေတယ်လို့ဆိုပါတယ
်။အစိုးရတပ်နဲ့ပဋိပက္ခပြင်းထန်တဲ့ဒေသတွေမှာတိုင်းရင်းသားမိဘဟာသားသမီးကိုအစိုးရအကြောင်းမှာမထားကျင်ကြတာများတယ်လို့ဒေါက်တာအက်စလီဆောက်နဲ့ပေါမောက်ကမရီလောတို့ကဆိုပါလေပြိပက္ခပြင်းထန်လေလေပြီးကြရက်တီလူစိတ်များလေလေဖြစ်လာတယ်လို့ဆိုပါလေငင်းကြတဲ့ကာလမှာသာမြန်မာနဲ့ရောနှောလူစိတ်ရှိကြပုံရပါတယ်2017ကကချင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်တော့ဂျင်းပေါ်ဘာသာစကားကိုဦးစားပေးဖို့အဓိကထားလာကြပါတယ်ကဲဦးကြီးဆိုတဲ့ဒေသတွေမှာဆိုရင်အင်္ဂလိပ်စာနဲ့ကချင်စာကိုဦးစားပေးတင်ကြားကြပါတယ် KNU ကရင်အမျိုးသားအစည်းအရုံးချုပ်ကိုင်တဲ့ဒေသမှာပညာရေးစနစ်ကိုနိုင်ငံခြားအကူအညီနဲ့တည်ဆောက်လာတာနှစ်ပေါင်းကြာမြောက်နေပါပြီဒေသဆိုင်ရာလိုအပ်ချက်နဲ့ကန့်ညီဖို့တင်ကြားတဲ့ပို့ချတဲ့အကြောင်းတွေဖြစ်လို့အစိုးရပညာရေးစနစ်နဲ့အလုံးခွဲပြားခြားနားပါတယ်2020မှာ KNU နဲ့အစိုးရတပ်အပြည့်အကရက်စဲလိုက်တဲ့အခါကရင်ကျောင်းတွေဟာအစိုးရပညာရေးစနစ်နဲ့အာဝင်ခွင့်ကျဖြစ်ဖို့အခက်အခဲဖြစ်နေပါတယ်။မွန်ပြည်နယ်မှာတော့ဘူလာတန်းမှာမွန်စကားသုံးပြီးအလေတန်းမှာမြန်မာစကားသုံးကအစိုးရသင်ယူအတိုင်းသင်ကြားနိုင်ပါတယ်။ဒါကြောင့်မွန်အမျိုးသားကျောင်းထွက်တွေဟာမွန်စကားကျွမ်းကျင်ပြီးအစိုးရစစ်စေတန်းစာမုပ်ဝဲကိုမြန်မာလိုဖြေကြပါတယ်ခင်ဗျာ။
မာရီ30ချက်အစီအစဉ်ကိုဥအောင်ခင်တဲ့ဒုခုညာဝဲအောင်ငါတင်ဆက်ပေးသွားတာဖြစ်ပါတယ်အခုတခါတော့နဇက်တိုင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေစိုက်တိုင်းရင်းသတင်းတော့တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်တွေမျိုးမှာရောက်ရှိနေတဲ့စစ်ပေးရှောင်တွေကိုနေရက်ပြန်ဖို့အစိုးရဘက်ကဖိအားပေးနေပေမဲ့စစ်ရှောင်တွေနေရက်မပြန်ရင်သေးပါဘူး။ကရင်ပြည်နယ်မြဝတီမြို့မှာတရားသူကြီးတဦးကိုရင်တိုက်ခံရသူမိသားစုနဲ့အတူဒေသခံတချို့ကဆန္ဒပြခဲ့တယ်ဆိုတာနဲ့ရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ပြစ်ခတ်တိုက်ခိုက်မှုရစဲဖို့ကြေညာချက်ထုတ်ပြန်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တိုက်ပွဲတွေကြောင့်နေရစွန့်ခွာလာပြီးစစ်တွေမြို့မှာခိုလုံခိုရောက်ရှိနေတဲ့သူတွေကိုအစိုးရဘက်ကနေရပြန်ကြဖို့ဖိအားပေးနေပေမဲ့တိုက်ပွဲတွေဆက်လက်ရှိနေသေးတဲ့အတွက်နေရပြန်ဖို့မရည်သေးဘူးလို့ဒုက္ခသည်တွေကပြောပါတယ်။စစ်တွေမြို့အမျိုးသားဘုန်းတော်ကြီးကျောင်းမှာခိုလုံနေကြတဲ့ဒုက္ခသည်တွေကိုခရိုင်တုဦးစီးမှုကပူရီတောင်နဲ့ရတိတောင်မြို့နယ်ကဒုက္ခသည်စခန်းတွေကိုပြန်လွတ်ပေးဖို့ကျောင်းထိုင်ဆရာတော်ကိုဖိအားပေးပြောဆိုခဲ့ပေမဲ့ဆရာတော်ကဒုက္ခသည်တွေကိုအတင်းအဓမ္မပြန်ခိုင်းမှာမဟုတ်ဘူးလို့မိန့်တော်မူပါတယ်။အဲ့ဒီဒုက္ခသည်တွေဟာရတိတောင်မြို့နယ်ခရုချောင်း၊ရကောင်းချောင်း၊အောင်သာစီ၊ဇေယျမြိုင်စတဲ့ရွာတွေနဲ့ပူရီတောင်မြို့နယ်စီတောင်တိုင်းတပုတ်တပြေစိတ်စတဲ့ရွာတွေကဖြစ်ကြပြီးကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်စုစုပေါင်း100ခန့်ကစစ်တွေမျိုးကအမျိုးရာဘုန်းတော်ကြီးကျောင်းနဲ့ကရုချောင်းဘုန်းတော်ကြီးကျောင်းတွေမှာခိုလုံနေကြတာဖြစ်ပါတယ်။သူတို့တွေဟာမိမိဒေသမှာတိုက်ပွဲတွေကြောင့်နှစ်စဉ်စားတောက်ရေးနဲ့တွာလာရေးတွေအခက်အခဲရှိနေတဲ့အတွက်အခုလိုစစ်တွေမျိုးကိုရောက်ရှိခိုလုံလာကြတာဖြစ်ပါတယ်
။ကရင်ပြည်နယ်မြောက်ဒီမျိုးကရင်တိုက်မှုတစ်ခုမှာတရားသူကြီးချမှတ်ထားတဲ့မှုကပြင်းမှုပြစ်ဒဏ်နဲ့မညီမျှလို့ဆိုပြီးရင်တိုက်ခံရသူမိသားစုနဲ့သူဒေသခံတို့ကနေမြို့နယ်တရားရုံးမှာဒီလ14ရက်နေ့ကခြေတက်ဆန္ဒထုတ်ပေါ်ခဲ့ပါတယ်။ပြီးခဲ့တဲ့2018ခုနှစ်ကမြောက်သီမြို့အာရှလမ်းမမှာရင်တိုက်မှုကြောင့်တေဆုံးသူတဦးနဲ့မျက်စိကွယ်သွားသူတဦးဖြစ်တဲ့ရင်တိုက်မှုမှာတရခံရင်မောင်းသူကိုတရားရုံးကနေထောင်ဒဏ်တစ်နှစ်ကျော်တာချမှတ်ခဲ့တဲ့အတွက်ကျေနပ်မှုမရှိလို့ဆန္ဒထုတ်ပေါ်တာဖြစ်တယ်လို့ရင်တိုက်ခံရမှုကြောင့်မျက်စိနှစ်ဖက်ကွယ်သွားတဲ့စောစိုးမြင့်ကပြောပါတယ်။မြောက်ဒီမြို့အာရှလမ်းမနေရာဟာမကြာခဏရင်တိုက်မှုရှိနေပြီးအခုရင်တိုက်မှုဟာလည်းတရကံဘက်ကတေစီလိုတဲ့ဆန္ဒမပါတဲ့အတွက်ထိုက်တဲ့ပြစ်ဒဏ်ချမှတ်တာဖြစ်တယ်လို့မြောက်ဒီမြို့တရားလူကြီးဥဝေစင်မန်းကဆိုပါတယ်။မျှတတဲ့တရားစီရင်မှုဖြစ်ပေါ်ရေးအတွက်နေနာသူတွေကိုပြန်လည်ငှက်ညာရေးမျှတမှုမရှိတဲ့တရားစီရင်သူများအလိုမရှိဆိုပြီးကြေးကြော်တန်300နဲ့တူလူ60ခန့်ကဆန္ဒထုတ်ပေါ်တာဖြစ်ပါတယ
်။မွန်ပြည်နယ်အတွင်းကရက်ွက်ကြေးရွာတွေမှာတောက်သုံးရေရရှိရေးအတွက်2018-2019 ဘဏ္ဍာရေးနှစ်မှာပြည်နယ်အစိုးရကရန်ပုံငွေ7,100,000သုံးစွဲခဲ့တယ်လို့မေလ14ရက်နေ့ကရေရရှိရေးနဲ့ပတ်သက်တဲ့တည်င်းစာရှင်းလင်းပွဲမှာပြည်နယ်အစိုးရအဖွဲ့ကပြောပါတယ်သုံးစွဲခဲ့တဲ့7,100,000ဟာကြေးလက်တွေကရေရရှိရေးရန်ပုံငွေကနေ2018-2019ဘဏ္ဍာရေးနှစ်မွန်ပြည်နယ်အစိုးရအဖွဲ့ရဲ့ကယ်ဆယ်စောင့်ရှောက်ရေးနဲ့ပြန်လည်နေရာချထားရေးငွေစည်းရင်းခေါင်းစဉ်အောက်ကနေခွဲဝေချထားတာဖြစ်တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကရှင်းပြပါတယ်။ဧပြီလကစပြီးတောက်သုံးရေရှားပါမှုဖြစ်ပွားခဲ့တဲ့မြို့နယ်10မြို့နယ်ကရက်ွက်ကြေးရွာတွေကိုတောက်ရေသုံးရေတွေဖြန့်ဝေပေးမှုလှုပ်ဆောင်ခဲ့တယ်လို့လည်းပြည်နယ်အစိုးရကရှင်းလင်းခဲ့ပါတယ
်။မွန်ပြည်တပ်ပါတီ NNSP ဥဆောင်တဲ့မူရေးဆေးဆွဲကုသရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်စီမံချက်မှာမွန်တန်ကတော်တွေလူမှုဖွဲ့စည်းတွေနဲ့လူထုတွေစတဲ့ကဏ္ဍအသီးသီးကနေပြီးအလုံးပူပေါင်းပါဝင်စီလူတယ်လို့မော်ရဖက်လူမှုဖွဲ့စည်းကောင်းဆောင်မင်းအောင်သူကပြောပါတယ်။ရေးမြို့နယ်ဝယ်စင်ကျေးရွာနီးမှာရှိတဲ့ဒေကွန်စောမှာမူရေးဆေးဆွဲကုသရေးနဲ့ပြန်လည်စုဆောင်ရေးစခန်းတစ်ခုတည်ဆောက်အကောင့်တွေဖော်နေပြီးမွန်တန်ကန်တော်တွေမွန်ပြည်တပ်ပါတီမွန်မျိုးရန်ညီညွတ်ရေးပါတီမွန်လူမှုဖွဲ့စည်းတို့ကနေပြီးခဲ့တဲ့မေလ10ရက်နေ့အစည်းအဝေးတရကျင်းပခဲ့တာဖြစ်ပါတယ်။ပြန်လည်ထူထောင်ရေးစခန်းဆောက်လုပ်ပြီးရင်ရှေ့ဆက်လုပ်ငန်းတွေဖြစ်တဲ့အသိပညာ၊သတ်ပညာတွေသင်ကြားပေးဖို့၊စေပြတ်ဖို့၊ထိန်းသိမ်းသွားဖို့စတဲ့အလုပ်တွေရည်ရည်တည်တတ်အောင်ကဏ္ဍအသီးသီးကအလုံးပူပေါင်းဝိုင်းဝန်းကူညီဖို့လိုတယ်လို့မင်းအောင်ထူးကပြောပါတယ
်။ချက်မီနယ်ရှေ့ပိုင်းအထူးဒေသလင်းမိုင်းလားမှာနှစ်30ပြည့်ငင်းချိုင်းပွဲတော်ကျင်းပသွားမှာဖြစ်ပါတယ်။လာမယ့်ဇွန်လ30ရက်နေ့မှာပွဲတော်ကျင်းပမှာဖြစ်ပြီးအစိုးရတပ်မတော်လွတ်တော်နဲ့ချက်ပြည်နယ်အစိုးရကိုပါဖိတ်ကြားမှာဖြစ်ကြောင်းမိုင်းလားတပ်ဖွဲ့ရဲ့ပြန်ကြားရေးဌာနမှဖော်ပြထားပါတယ်။မိုင်းလားတပ်ဖွဲ့ဟာ1989ဇွန်လ30ရက်နေ့ကအစိုးရတပ်မတော်နဲ့ငင်းချိုင်းရရယူခဲ့ပါတယ်။
အခု ုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စီရေးပဏိပခဖြစ်ပွားနေတဲ့ရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့တောင်ပိုင်းနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ပြစ်ခတ်တိုက်ခိုက်မှုရစဲကြောင့်ပူပေါင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။နေမြေစိုးမိုးရဲ့အငင်းပွားမှုတွေကြောင့်လာနေချီတိုက်ခိုက်ခဲ့ကြတဲ့ရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ကြားပြစ်ခတ်မှုရပ်တန့်နိုင်အောင်ဘယ်လိုမျိုးဆွေးနွေးခဲ့ကြပါသလဲ။ရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားကြမလဲဆိုတဲ့အကြောင်းနမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်။
RCSS နဲ့ SSPP တို့ပူးပေါင်းပြီးပြစ်ခတ်တိုက်ခိုက်မှုရစဲကြောင်းအချက်၄ချက်ပါတဲ့ကြေညာချက်တစောင်းကိုမေလ17ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ဒေသခံလူထုနဲ့တန်ဃာတော်တွေတောင်းဆိုချက်အရနှစ်ဦးနှစ်ဖက်ဆွေးနွေးပြီးအပြစ်ရပ်ဖို့သဘောတူညီကြောင်းထာဝရအပြစ်ရပ်သွားနိုင်ရေးအတွက်တစ်ဖက်နဲ့တစ်ဖက်မကြာခဏတွေ့ဆုံဆွေးနွေးသွားမှာဖြစ်ကြောင်းပါရှိပါတယ်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ရဲ့အတွင်းရေးမှူးနဲ့ဗိုလ်မှူးကြီးဆိုင်ငန်းကနောက်ဆုံးတက်ဖွဲ့ရဲဖြစ်သွားအောင်ပူးပေါင်းနိုင်တဲ့အထည်ကြိုးပမ်းသွားမယ်လို့ရှမ်းဘာသာနဲ့အခုလိုပြောပါတယ
်။အန်ဟောက်ကောင်ဒီဟုတ်ကနန်မန်ဒီမီလိုက်ခါခနံအော်ဟောက်ပ
ါကျွန်တော်တို့အစင်းစင်းထပ်ပြီးတော့တွေ့ဆုံဆွေးနွေးသွားမယ်။အလူတဘောနဲ့လည်းဆွေးနွေးသွားမယ်။တရားဝင်နီးနဲ့လည်းဆွေးနွေးမယ်။နှစ်ဦးနှစ်ဖက်လုံးကဆွေးနွေးရေးကော်မတီဖွဲ့ထားပြီးသားကော်မတီချင်းချင်းဆွေးနွေးမယ်။ပြီးရင်တစ်ဆင့်ထပ်တက်ပြီးတော့ပဟိုနဲ့ပဟိုပေါ့။ပြီးရင်ဌာနချုပ်အဆင့်ပေါ့။နောက်ဆုံးကျွန်တော်တို့နှစ်ဖက်ကနေတစ်ဖက်တည်းဖြစ်အောင်ပူးပေါင်းနိုင်တဲ့အထည်ကျိုးစားတော့မယ်လေ
ထာဝရအပြည့်ရနိုင်ရေးစီတွားနိုင်ဖို့အတွက်ပြစ်ခတ်မှုရစဲရေးထိမ့်သိမ့်နိုင်ဖို့ကနှစ်ဦးနှစ်ဖက်ပြဿနာဖြစ်စေမဲ့အရေးအသားအပြောဆိုရေးအထူးသတိထားရမယ်လို့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ရဲ့အတွင်းရေးမှူးနဲ့ဒုဗိုလ်မှူးကြီးဆိုင်စုကရှမ်းပါတာနဲ့အခုလိုပြောပါတယ်
ရောက်ကအန်မွန်ကန်ဒီပုံကန်ဟက်အန်မွန်ကန်နဲ့တေချာကန်စီဟက်ဒီကွမ်က
ကျွန်တော်တို့နှူးနှစ်ဖက်ချာတူညီမှုတွေပေါင်းပြီးလှုပ်သွားမယ်မတူညီတာတွေကိုလည်းကိုနီကိုဟန်နဲ့လှုပ်သွားမယ်အချင်းချင်းလည်းဆွေးနွေးသွားမယ်တစ်ဖက်နဲ့တစ်ဖက်ပုတ်ခတ်ကဲရဲ့ရေးသားတွေမရေးကြဖို့အဲ့ဒါအရေးကြီးတယ်လေ
မတ်လ19ရက်တီဘောမြို့နယ်တွန်ကျန်းကျေးရွာမှာတိုက်ပွဲဖြစ်ပွားတဲ့နေ့ညနေပိုင်းနှူးနှစ်ဖက်လုံးပြစ်ခတ်မှုရက်စဲပြီးတပ်တွေစစ်မြေပြင်ကနေတက်ဆုပ်ပေးကြဖို့နှစ်ဖက်ခေါင်းဆောင်ကအမိန့်ထုတ်ပြန်လိုက်ပြီးအဲ့ဒီညနေပိုင်းတိုက်ပွဲရက်စဲသွားခဲ့ပါတယ်။သို့ပေမဲ့နောက်တနေ့မှပဲနမ်တူမြို့နယ်ဘက်မှနှစ်ဖက်တပ်ပြန်လည်ပစ်ခတ်ခဲ့ကြပါတယ်။စစ်တပ်အပြင်ထံခန်းစားခဲ့ရတဲ့တီပေါ်မြို့နယ်တွန်ကျန်းဒေသခံစိုက်ဝီးကတော့ရှမ်းတပ်အပြစ်ရတဲ့အပေါ်ဝန်းတာကြောင့်အခုလိုပြောပါတယ်။
တိုက်ပွဲကတကယ်ရရင်တော့တိုက်ကောင်းတာပေါ့ဗျ။မဟုတ်ရင်အခွင့်အရေးယူပြီးတော့စစ်ရင်အားတွေတိုးချစ်နေမယ်ဆိုရင်တော့တိုက်ပွဲပြန်ဖြစ်မှာပဲနှစ်တက်ကိုတက်တက်သေးဖြစ်အောင်လုပ်နိုင်တော့ကောင်းဆုံးပေါ့ဗျာပြက်နာလည်းရှိတော့မှာမဟုတ်ဘူးတော့ຢာသားတွေလည်းခွန်များများမဆောင်ရတော့ဘူးပေါ့အဲ့လိုသာမဟုတ်ရင်တော့ဒီလက်နဲ့ကင်တက်ဖွဲ့တဲ့ကြားမှာကျွန်တော်လူထုကမွေးပြာကြနေပြီဗ
ျရှမ်းပြည်မြောက်ပိုင်းတီဘောကြောက်မဲနမ်တူမြို့နယ်တွေမှာ2018နှစ်နောင်ပိုင်းကလေးကစပြီး2019မတ်လအထိ RCSS နဲ့ SSPP တို့အကြတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပြီးဒေသခံလူထုထောင်ထဲချီစစ်ဘေးရှောင်ခဲ့ရပါတယ်
ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်အောင်တပြေနှစ်ကရင်ကျေးရွာချင်းဆက်လန်းတိဆောက်ရေးတင်နာမခေါ်ပဲလုတ်ပိုင်ခွင့်ချပေးတဲ့အပေါ်ပြည်နယ်ဝန်ကြီးချုပ်နဲ့ရခိုင်ဝန်ကြီးဟောင်းတို့ကြားအမြင်ကွဲလွဲမှုတွေရှိနေပါတယ်ဝန်ကြီးချုပ်ကတော့နိုင်ငံတော်အတိုင်ပင်ခံရဲ့နှုတ်မိတ်နဲ့လုတ်ပိုင်ခွင့်ကိုချပေးတာဖြစ်တယ်လို့ပြောဆိုပေမဲ့ဝန်ကြီးဟောင်းကတော့မွန်ဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်နဲ့လုတ်တာလို့လွတ်တော်အတွင်တရားဝင်ထုတ်ဖော်ပြောကြားခဲ့ပါတယ်။တင်နာခေါ်ယူခြင်းမရှိဘဲ SMD ကုမ္ပဏီကိုလုတ်ကင်ခွင့်ပြုခဲ့တဲ့အပေါ်အုတ်ချုပ်ရေးပိုင်းကစစ်ဆေးရမယ်လို့ NLD တာဝန်ရှိသူတွေကပြောပါတယ်။မိကလျာမွန်ကလည်းစူးစီးတင်ဆက်ပေးထားပါတယ်
။ဝန်ပြည်နယ်ဘက်ဆောင်ဖို့ပြည့်ရေးကောင်ထဲဖော်နေတဲ့ရေးမြွနဲ့တပြေရွာတစ်ကိုဆက်တွေ့တဲ့အောင်တပြေနှစ်ကရင်ကျေးရွာချင်းဆက်လန်းတိဆောက်ဖို့အတွက်နိုင်ငံတော်ခွင့်ပြုငွေစက်တန်ပေါင်း1000ကိုတင်နာမခေါ်ဘဲနဲ့ South East Myanmar Development Company Limited ကိုလောက်ပိုင်ခွင့်ပေးလိုက်တဲ့ကိစ္စဟာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆောင်ကိုတိုင်ဆုံးဖြတ်ခဲ့တာလို့ပြည်နယ်လျှက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဟောင်းဦးမင်းထင်အောင်ဟန်ကထုတ်ဖော်ပြောဆိုလိုက်ပါတယ
်ဒီလုပ်ငန်းကိုတင်နာမခေါ်ဘဲနဲ့စိတ်ဝမ်းတို့ကုမ္ပဏီကိုပေးလိုက်ရင်တွတ်တော်ကြရင်ကျွန်တော်တို့ဘယ်လိုတွေရှင်းကြမရှင်းပြလို့မတတ်တော့ဘူးလေနောက်ပြီးတော့ဗန်ဒိုင်းလှုပ်ထုံလုံးကြီးရလဲတင်ရတရားကြော်နေတင်နာခေါ်ရမှာအရေးပေါ်ပြီးသာမလို့ဌာနကိုပြီးလှုပ်တဲ့တစ်မျိုးပေါ့အခုဟာအဲ့လိုကြီးဓာတ်လိုက်ပြီးတဲ့ဟာမသိဘူးပေါ့နော်ဒါမသိဘူးဆိုတော့ဆရာစိတ်ကျွန်တော်တော့အဲ့မှာနည်းနည်းစိတ်ဆိုးဟန်တူပါလေသူဘူးနဲ့လှုပ်ပြီးတော့ဒါလည်းသူတောင်းဝင်ယူတယ်တဲ့တွတ်တော်ကိုလေဒီကိစ္စကိုတောင်းဝင်ယူတယ်တဲ့တွတ်တော်ကိစ္စလည်းသူရှင်းမယ်တဲ့။ဘာညာပြောပြီးတော့သူဒါဆုံးဖြတ်ခဲ့တာ
။ကျင်းပပြည်စည်းခဲ့တဲ့မွန်ပြည်နယ်လွတ်တော်စည်းဝေးမှာ မွန်ပြည်နယ်ဝန်ကြီးချုပ်ကအောင်တပြေနှစ်ကရင်လမ်းကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အဆန်းစုကြည်ရဲ့နှုတ်မိတ်နဲ့တင်နာမခေါ်ဘဲဆောင်ရွက်တာလို့ပြောဆိုခဲ့တဲ့အပေါ်ဝေဖန်မှုတွေမျိုးမျိုးထပ်ပေါ်လာပြီးဒေါက်အဆန်းစုကြည်ဟာနှုတ်မိတ်နဲ့ဒီလိုညွှန်ကြားချက်မျိုးပေးမဲ့ပုဂ္ဂိုလ်မျိုးမဟုတ်တဲ့အတွက်ဒီကိစ္စကိုလွှတ်တော်မှာဖော်ထုတ်တင်ပြခဲ့တာလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းထင်အောင်ဟန်ကခုလိုဆက်ပြောသွားပါတယ်
ကျွန်တော်တိုင်ပင်ခံနဲ့လည်းဘာမှဆိုင်ဒါကျွန်တော်ခေါင်းဆောင်ဒါမျိုးမဟုတ်တဲ့ကျွန်တော်ညွှန်ကြားချက်လည်းတသက်လုံးပေးမဲ့လူလည်းမဟုတ်ဘူးတခါမှလည်းပြီးခဲ့မဟုတ်တဲ့ဟာမဟုတ်မှသိအောင်ဆိုတော့ကျွန်တော်ကဒါလွှတ်တော်မှာတရားဝင်တာပြောတာဖြစ်ပါတယ
်အခုလိုကြေညာခြင်းဆက်လမ်းဖောက်လောက်ဖို့စက်တန်းတထောင်ကိုတင်နာခေါ်ယူခြင်းမရှိဘဲ SMD ကုမ္ပဏီကိုလောက်ပိုင်ခွင့်ပြုခဲ့တဲ့အပေါ်မှာအောက်ချုပ်ရေးပိုင်းကပဲစစ်ဆေးရမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွတ်ကအခုလိုပြောပါတယ
်သူရရတာလောက်ထုံးကုန်နေမြင်းကြီးလူကြီးကိုစစ်ဆေးလို့ရပါလိမ့်မယ်တော့အချို့ရေးတိုင်းရတယ်ဘယ်လိုပြန်ကြချက်သူရှိလဲဆိုတော့ကျွန်တော်တို့သိပါအောင်အဲ့တော့ကျွန်တော်တို့ဒီအတွက်ကတော့မှတ်ချက်ကျွန်တော်မပေးချင်ပါဘူး
နိုင်ငံတော်သမ္မတရုံးရဲ့တင်နာဆိုင်ရာညွှန်ကြားချက်တင့်မြင့်ဆောင်2019အရာကျက်ဆယ်တန်းအထက်လုပ်ငန်းတွေကိုညွှန်ကြားချက်မှာဖော်ပြထားတဲ့စီမင်းစည်းကမ်းတွေနဲ့အညီတင်နာခေါ်ယူရမှာဖြစ်ပါတယ်ရှင
်အခုဆက်ပြီးတင်အချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
စစ်တွေမြို့မှာခေလုံဖို့ရောက်ရှိနေတဲ့စစ်ရှောင်တွေကိုနေရာပြန်ဖို့အစိုးရကဖိအားပေးနေပေမဲ့စစ်ရှောင်တွေအနေနဲ့နေရာပြန်ဖို့မရေသေးပါဘူး။ကရင်ပြည်နယ်မြဝတီမြို့ကရင်တိုက်မှုတစ်ခုမှာတရားသူကြီးအမိန့်ချမှတ်တဲ့အမှုဟာပြစ်မှုပြစ်ဒဏ်နဲ့မညီမျှလို့ဆိုပြီးရင်တိုက်ခံရသူမိသားစုနဲ့အတူဒေသခံတချို့ကမြို့နယ်တရားရုံးမှာခြိတက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းနံပါတ်25 32 51နဲ့လိုင်းလမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုဇာယီသားဆက်သွယ်ခြင်းနဲ့ချင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ VOA မြန်မာပိုင်းကိုအီးမေးလ်နဲ့ဆက်သွယ်လို့ရပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုအောင်လုံးကတက်လက်ကြီးညာပေးမှာဖြစ်ပါတယ်။
အမေရိကန်ပြည်အစုမှာမိသားစုဝင်ရှိလို့လာရောက်ခြေချခွင့်ပြုထားတာလူသားရေးဆန္ဒမှုပေါ်အခြေခံပြီးနေထိုင်ခွင့်ပြုနေတာတွေကိုရှော့ချမဲ့သမရရဲ့လူမှုကြီးကြပ်ရေးဆိုပြချက်တရားကိုဒီနေ့ကြီးညာဖို့ရှိနေပါတယ်။စီစဉ်ရနေဆက်လူညွန်ရေးကိုခိုင်မာစေမှာဖြစ်တယ်လို့အရေးချင်းရှိသူတွေကသာဦးစားပေးနေထိုင်ခွင့်ပေးမဲ့စနစ်ဖြစ်တယ်လို့လည်းအစိုးရအကြီးအကဲတောင်းရှိသူကမနေ့ကပဲတင်းတောက်တွေကိုကြိုပြီးရှင်းပြထားတာပါ။ကမ္ဘာတဝန်းကစီးပွားရေးလုပ်ငန်းတွေကနေဒေါ်လာတန်း100လောက်ခိုးယူကွန်ပျူတာဆော့ဖ်ဝဲကိုတုံးပြီးကျိုးပန်းခဲ့ကြတဲ့စိုက်ဘာရာဇဝတ်ကွန်ရက်တစ်ခုကိုနှင်းနှင်းလိုက်နေတဲ့အကြောင်းအမေရိကန်နဲ့ဥရောပလူညုံရေးဖွဲ့စည်းတွေကပြောဆိုလိုက်ကြပါတယ်။ဘူဂေးရီးယား၊ဂျော်ဂျီယာ၊မော်ဒိုဗာနဲ့ယူကရိန်းနိုင်ငံတွေကဂိုင်းဝင်နေတာ GOSNIM လို့ခေါ်တဲ့ကွန်ပျူတာဆော့ဖ်ဝဲကိုတုံးပြီးစီးပွားရေးနဲ့ဗန်နိုင်းလုပ်ငန်းတွေကလူပေါင်း 400,000 ကျော်ထံကခိုးယူဖို့ကျိုးပန်းခဲ့တဲ့အကြောင်းနယ်သာလန်နိုင်ငံသားဟိတ်မျိုးမှာဒီနေ့ပဲကြေညာလိုက်တာပါ။တိမ်မမှုတွေကြီးထွားနေတဲ့ရှေ့လပိုင်းဒေသမှာအီရန်ကရန်လိုတဲ့လုပ်ရက်တွေစီးရီးယားတုံ့ပြန်တာမျိုးတွေကိုသမ္မတတော်နဲ့ထရန့်အနေနဲ့သဘောကျမှာမဟုတ်တဲ့အကြောင်းအင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကဒီနေ့ပဲပြောလိုက်ပါတယ်ရှေ့လပိုင်းဒေသဆိုင်ရာမူဝါဒနဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေမရှိတဲ့အကြောင်းဆက်လက်တင်းမာနေတဲ့အီရန်နိုင်ငံကလည်းမကြခင်ဆွေးနွေးချင်တဲ့အကြောင်းပြောလာမှသိရတယ်လို့အမေရိကန်သမ္မတထရန့်ကလည်းမနေ့ကပဲပြောဆိုထားတာပါယမန်ဆိုးရွားကိုကျွမ်းနောက်ခံပေးနေတဲ့ Saudi Arabia ကဥဆောင်တဲ့ပူပေါင်းတပ်တွေဆန္ဒမျိုးတော်မှာဒီကနေ့စစ်တိုက်ဆိုလို့လေကြောင်းတက်ခတ်မှုကြောင့်လူ6ယောက်ထဲမှနေသေဆုံးသွားခဲ့ပါတယ
်။နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လုံးချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။ VOA American တန်ညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ25 30နဲ့52တို့ကနေထုတ်လွှင့်ပေးသွားကြတာဖြစ်ပါတယ်။သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.